Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမအီးတန့်စင်တဲ့အတူကြေညာပေးပါပါသမ္မတဒေါနယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးမြောက်ကိုရီးယားနိုင်ငံမှာဆွေးနွေးခဲ့တာဟာကောင်းမွန်တယ်လို့အမေရိကန်အထူးတန်တမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတလွှားဥယျာဉ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိတယ်ဆိုတာအတိအကျသိဖို့တိတ်ခက်ခဲနေပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံရေးအကြတဲ့ကြုံရတဲ့ဗင်နီဇွဲလားနိုင်ငံကပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂကကြိုးပမ်းနေပါတယ
် The ideal scenario is that humanitarian aid is provided independent
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါထိုင်းမြန်မာနယ်စပ်မှာပြစ်ခတ်မှုကြောင့်ထိုင်းလူမျိုးတူတေဆုံးသွားတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မိုက်အီတန်းစင်တို့ပြောပြပေးပါအောင်ဗျာ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကို February 28-29ရက်တွေမှာကျင်းပဖို့အတွက်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာပြုလုပ်တဲ့ပြင်ဆင်မှုဆိုင်ရာဆွေးနွေးပွဲတွေဟာတောက်ကြနေမှာပြီးစီးသွားပြီဖြစ်ပြီးဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးတန်တမန် Stephen Bagan ကပြောကြားလိုက်ပါတယ်ထိပ်သီးဆွေးနွေးပွဲကိုဘယ်နေရာမှာကျင်းပမယ်ဆိုတာမသိသေးပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနေဆဲဖြစ်ပြီးဆွေးနွေးမှုတွေမှာတော့ရလကောင်းနေရတယ်လို့အထူးတန်တမန်ကစနေနေ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကန်ဟွမ်ဟွာနဲ့ဆိုးမှာတွေ့ဆုံစင်မှာပြောကြလိုက်တာပါ American သမ္မတ Trump ကတော့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ Vietnam နိုင်ငံမျိုးတော့ Hanoi မှာတွေ့ဆုံမှုရှိတယ်လို့သူ့ Twitter ကလည်းအရင်ဆုံးကကြေညာထားခဲ့တာပါသမ္မတ Trump အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့အတွက်မျှော်လင့်ထားတယ်လို့ American နဲ့မြောက်ကိုရီးယားတို့ကြားလှုပ်ဆောင်စရာတွေအများကြီးရှိနေကြောင်းနဲ့နှစ်ဖက်စလုံးကတန်လိတန်ချမှုခိုင်မာရင်တကယ်တိုးတက်မှုကိုရနိုင်မှာဖြစ်ကြောင်း Mr. Beijing ကပြောပါတယ်ငြိမ်းချမ်းမှုရအောင်မလုပ်နိုင်ခင်မှာမြောက်ကိုရီးယားခေါင်းဆောင် Kim နဲ့တွေ့ဆုံဖို့မျှော်လင့်ထားကြောင်းသမ္မတ Trump ကသူ့ရဲ့ Twitter ကနေရေးပါတယ်ဒါအပြင်မြောက်ကိုရီးယားနိုင်ငံဟာ Kim Jong Un ရဲ့ဥဆောင်မှုအောက်မှာစီးပွားရေးအသိကိုကြီးကျယ်တဲ့နိုင်ငံတနိုင်ငံဖြစ်လာမယ်လို့သူတက်ဆထားကြောင်းလည်းပြောပါတယ်တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကလည်းအထူးတန်တမန်ဘေကင်းရဲ့မြောက်ကိုရီးယားဆိုင်ရာလှုပ်ဆောင်ချက်တွေကိုအပြည့်အဝထောက်ခံပံ့ပိုးပေးမယ်လို့ပြောကြားခဲ့တော့တာပါ
ဗင်နီဇွဲလားနိုင်ငံတွင်မှတပုံဟက်စ်ပိုလာလူစုတွေရှိနေပေမဲ့ဒီဒေသအတွက်အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့နဲ့လူသားတွေရင်ဆိုင်နေရတဲ့ဒုက္ခတွေရော့သွားအောင်လို့အမေရိကန်စစ်တပ်တွေကလက်တလုံးမှာအဓိကထားပြီးလှုပ်ဆောင်သွားမယ်အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုပြောဆိုခဲ့တဲ့အကြောင်းကိုမင်းကပြောင်စုတောင်ပိုင်းစစ်ဌာနချုပ်ရေတပ်ဗိုလ်ချုပ်ကြီး Craig Fowler ကတောက်ကြနေက FOA နဲ့တွေ့ဆုံမိမြန်ခတ်တွေမှာဒီပြပြောဆိုလိုက်ပါတယ်။ Venezuela နိုင်ငံရဲ့အင်ဒီဂျင်းနိုင်ငံဖြစ်တဲ့ Colombia နိုင်ငံတဲကိုစစ်တပ်တွေဆီလုံးမဲ့စီစဉ်ပေါ်မှာမေးခွန်းထုတ်နေရပါ။ American အမျိုးသားလုံခြုံရေး John Bolton ကိုရိုက်ခဲ့တဲ့ဓာတ်ပုံတစ်ခုထဲမှာသူကစောက်အုပ်ထဲမှာ Colombia ကိုစစ်သား9000ပို့မယ်ဆိုတဲ့စာသားကိုရေးခဲ့တာကိုတွေ့ခဲ့ပြီးတဲ့နောက်ပိုင်းဖော်လာပေါ်ဒီကြောင့်မေးခွန်းထုတ်တဲ့အချိန်မိခင်အမျိုးသားလုံခြုံရေးကောင်စီကိုမေးပါဆိုပြီးတော့သူကခေါင်းဆောင်ခဲ့ပါတယ်။လူသားတွေခံစားရတဲ့နေတတူဝဒုက္ခတွေပြေလျော့ဖို့ဦးစားပေးပြီးဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ Venezuela ရဲ့စီးပွားရေးအခြေအနေကစတိုးဆိုင်တွေပြောင်းတင်းခါလာအောင်ဆိုးရွားနေသလိုငွေကြေးဖောင်းပွားမှုတွေကလည်းမထိန်းချုပ်နိုင်ပဲဖြစ်နေပါတယ်။တန်းနဲ့ချီတဲ့ Venezuela နိုင်ငံသားတွေဟေဂျီယာမျက်နှာရောင်ကိုရှာနိုင်ဖို့နိုင်ငံကနေထွက်သွားကြပါပြီ။
တူရကီနိုင်ငံမှာ2015ခုနှစ်ကလူပေါင်း60လောက်ဒေဆုံးခဲ့တဲ့တိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်နေတယ်လို့တန်ပြန်ရှိသူ9ဦးကိုတူနီရှားအာဏာပိုင်တွေကထောင်နှံတသက်တကြွန်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီတိုက်ခိုက်မှုမှာဒေဆုံးခဲ့ရသူအများစုကနိုင်ငံခြားခီးသွားတွေဖြစ်ပါတယ်။တူနီရှားနိုင်ငံကနာမည်ကျော်ဘာရိုပြတိုင်နဲ့နာမည်ကျော်ပင်လယ်ကမ်းခြေပန်းဖြေစခန်းတွေမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုနှစ်ခုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံထားရသူ44ယောက်ရဲ့ရှင်းနေတွေကတည်းကတယောက်ဖြစ်တဲ့ဆမ်မီယာဘန်အာမောကတရားရုံးမှာစနေနေ့ကစင်ကြက်ချခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပြင်တန်ရရှိသူ28ဦးကိုပြန်လွှတ်ပေးလိုက်ပြီးကြံတန်ရရှိသူတွေကတော့ထောင်နှံ 6လကနေ16နှစ်အထိထောင်နှံပြစ်ဒဏ်အသီးသီးကြခံရတယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်သူမှတော့ကြီးလေးတဲ့အပြစ်ဒဏ်အချမခံရဘူးလို့ပြောပါတယ်။ IS စစ်သွေးကြော်တွေကတိတိုက်ခိုက်မှုတွေနဲ့အတူနိုင်ငံခြားခီးသွေးတွေအလားများတဲ့ Imperial Hotel တိုက်ခိုက်မှုတွေကိုပါသူတို့လှုပ်ဆိုင်လာဖြစ်ကြောင်းကြေညာခဲ့တာပါ။နိုင်ငံခြားရခြားအစိုးရတွေကချက်ချင်းပဲတူနီရှားနိုင်ငံကိုခီးသွေးခွင့်တတိပေးချက်တွေကိုထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။
ထိုင်းပြည်ရဲ့အမားတော်မင်းထိုင်းမင်းသမီးဥဘောရတနာကလာမယ့်မတ်လ24ရက်နေ့ရွေးကောက်ပွဲမှာဝန်ကြီးချုပ်အဖြစ်ဝင်ရွေးခံမယ့်အစီအစဉ်ကိုထိုင်းပြည်ကမထောက်ခံပါဘူး။ထိုင်းပြည်မဟာဝစီယာလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့အမားတော်ဟာထိုင်းရက်ဆာချတ်ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်တဲ့ကြောင်းကြေညာလိုက်တာပါ။ထိုင်းပြည်မဟာဝစီယာလောင်ကောင်းကအမားတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မသင့်တော်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားယဉ်ကျေးမှုထုံးတမ်းနဲ့ဆန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုလိုပဲမင်းသမီးဥပောရတနာပေါ်မှာနိုင်ငံရေးမျှော်လင့်ချက်တွေတိုးလာခဲ့ပါတယ်။ပညာတတ်တယောက်လည်းဖြစ်ပြီးအီချင်းပြေဝါသူဖြစ်တဲ့မင်းသမီးဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်ဖွဲ့ကသဘောတူခဲ့တာဖြစ်တဲ့အကြောင်း Thai Raksa Chat ပါတီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကကြေညာခဲ့ပေမဲ့လည်းစနေနေ့မှာတော့ဒီ Thai Raksa Chat ပါတီကထိုင်းပြည်ပေါ်မှာတစ္ဆာခံတဲ့အကြောင်းနဲ့တော်ဝင်အမိန့်နဲ့ကိုက်ညီအောင်ဆောင်ရွက်သွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မင်းသမီးဥပောရတနာကဒီရွေးကောက်ပွဲမှာဝင်ပြီးရှင်ပြိုင်တော့မှာမဟုတ်ပါဘူး။မင်းသမီးဥပောရတနာကတော့စနေနေ့မှာ Instagram post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာစေတနာကိုကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာမနေ့ခင်းသတင်းတွေကိုဆက်လက်ညင်ညာနေပါတယ်မြန်မာနိုင်ငံတလှောအိုးအိမ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိနေလဲဆိုတော့ကိုအတိအကျသိနိုင်ဖို့အတွက်တိတ်ကိုခက်ခဲနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအန်ဒရီမက်ဟီစစ်ကပြောကြားလိုက်ပြီးတော့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူတွေနဲ့ပြည်ပကိုထွက်ပြေးမဲ့ဒုက္ခသည်တွေနောက်ထပ်ရှိလာနိုင်တယ်လို့သတိပေးလိုက်ပါတယ်ချင်းနဲ့ရခိုင်ပြည်နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေတိုးလာတာနဲ့အမျှပြည်ရင်းမှာရောအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်ဆိုရင်စိတ်ပူကြောင်း UNHCR ကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတံခမ်းရတဲ့ဒေသတွေမှာ UNHCR ကလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်အဆင့်တင်ဖြစ်နေပေမဲ့ဆစ်ဆောင်အရေးအတွက်ကိုတည်တည်ချာချာသိရနိုင်မှုအတွက်တိတ်ခက်ခဲနေတယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။မနစ်ကဒီဇင်ဘာလလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်ရခိုင်ပြည်နယ်ရင်းနဲ့တခြားဒေသတွေရဲ့အခြေအနေမှန်ကိုသိရဖို့အဲ့ဒီဒေသတွေကိုမသွားရောက်နိုင်ခဲ့တဲ့အတွက်ထိရောက်တဲ့အကူအညီတွေပေးလို့မရပဲဖြစ်နေတယ်လို့လည်းပြောပါတယ်။မကြာခင်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်လာတဲ့နောက်ထပ်ဒုက္ခသည်တွေကိုနေခွင့်ပေးဖို့အတွက်အကူအညီတွေပါဆက်ပြီးတော့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်း UNHCR ကပန်ကြားခဲ့ပါတယ်။ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီဟာပြီးခဲ့တဲ့သတင်းပတ်ထုံးကပဲဘင်္ဂလားဒေ့ရှ်နိုင်ငံကတိမ့်နေချီတဲ့ရွန်ဂျာဒုက္ခသည်တွေရှိရာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတွေ့ဆုံပြီးဒုက္ခသည်တွေကိုလက်ခံထားတဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ဘဇာဒုက္ခသည်စခန်းအတွက်အမေရိကန်ဒေါ်လာ5,000အကူအညီပေးသွားမယ်ကြောင်းကိုဗီယက်နမ်ကကတိပြုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေကလုပ်ငန်းစဉ်တွေကိုထောက်ပံ့ဖို့ပေးအပ်မယ်။ဗီယက်နမ်ရဲ့အကူအညီငွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအစားနှဲရိတ်ခအဖွဲ့ WFP ကကြိုဆိုလိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံခြားရေးရာလက်ထောက်ဝန်ကြီးငွေရန်ခွတ်ဆွန်ကသူရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းထောက်ပံ့ငွေပေးရမယ့်အကြောင်းကြေညာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်း WFP ရဲ့လုပ်ငန်းစဉ်တွေအတွက်ထောက်ပံ့ချေးပေးတာဗီယက်နမ်နိုင်ငံအတွက်တော့ဒါကပထမဆုံးခြေဖြစ်ပါတယ်။ WFP ကကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်8,900ကျော်အတွက်လစဉ်စာနယ်ရိက္ခထောက်ပံ့ပေးနေတာပါ။ဒါ့အပြင်ဒုက္ခသည်အတိုင်းဝိုင်းအတွင်းထိရှအလွယ်ဆုံးသူတွေအတွက်လိုအပ်တဲ့လူမှုဘဝထောက်ပံ့မှုနဲ့အာဟာရပြည့်မီအောင်လည်းထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲရခိုင်ဒေသတွေမြန်မာစစ်တပ်ကစခန်းသစ်တွေစောင့်နေတဲ့အပေါ်မှာဆိုရင်းတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ်ရဟင်းလီကတောက်ချာနေမှာပြောဆိုလိုက်ပါတယ်။ရခိုင်ဒေသတဝမ်းမြန်မာစစ်တပ်ကစခန်းသစ်တွေစောင့်နေပြီးတော့ရခိုင်ရွာတွေကြားတပ်တွေရွှေ့နေတဲ့အဖြစ်နီးနားမှာလည်းတနက်တန်တွေကြားနေရတဲ့အကြောင်းရဟင်းလီကကြားသိရတယ်လို့ပြောဆိုထားပါတယ်။
American ထိုင်တန်တက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ California ပြည်နယ် Berkeley တက္ကသိုလ်ကတရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီရဲ့နဲ့သူတေသနစီမံကိန်းအစ်စ်တွေဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဆိုင်းငံ့ထားလိုက်ပါပြီ American တရားရေးဌာနက Huawei ကုမ္ပဏီပေါ်မှာရာဇဝတ်ကြောင်းအရတရားဆက်ဆုံမှုတွေလုပ်ခဲ့တဲ့နောက်ပိုင်း California တက္ကသိုလ်က January လ30ရက်နေ့မှာ Huawei နဲ့ပြုတ်လုမဲ့သူတေသနအစီအစဉ်အစ်စ်တွေကိုဆိုင်းငံ့ထားလိုက်တာဖြစ်ပါတယ်American တရားရေးဌာနက Huawei ကုမ္ပဏီဟာကုန်သွယ်ရေးဆိုင်ရာနည်းပညာခိုးယူမှုတွေတရားရေးဆိုင်ရာကျူးလွန်မှုတွေအီရန်ကိုစီးပွားရေးပိတ်ဆို့မှုဒဏ်ခတ်မှုချထားတာကိုချိုးဖောက်ပြီးတော့ငွေကြေးလွှဲပြောင်းမှုတွေလုပ်ခဲ့မှုနဲ့အမှုပေါင်း73ခုနဲ့တရားဆွဲဆိုခဲ့တာလည်းဖြစ်ပါတယ်
ဒုတိယမြောက်အဲလိဇဘက်ဘီမာဂျီရဲ့69နှစ်ရှိပြီဖြစ်တဲ့ကျင်းရတော်မင်းသားဖီလစ်ကိုစနေနေ့မှာကာမောင်းခွင့်လိုင်စင်ကိုဆွလိုက်ပါတယ်။ရတိုက်မှုဖြစ်ပွားခဲ့တာကြောင့်သတင်းမီဒီယာတွေမှာအယုံဆိုင်ခံခဲ့ရပြီးတော့အသက်တလောက်ကြီးတဲ့အချိန်မှာကာမောင်းခွင့်ပေးသင့်မပေးသင့်အငင်းပွားခဲ့ပြီးတဲ့နောက်အခုလိုကာမောင်းခွင့်လိုင်စင်ကိုဆွလိုက်တာဖြစ်ပါတယ
်။ထိုတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဲအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ထိုတန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ကြပါတယ်ပြည်တွင်းမှာရောနိုင်ငံတကာမှာပါနိုင်ငံရေးအရကွဲပြားမှုတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထက်မတွက်ပဲလူသားချင်းစာနာမှုဆိုင်ရာအကူအညီတိတ်လိုအပ်နေတဲ့အဲ့ဒီနိုင်ငံတွေကိုအထောက်ပံ့ပစ္စည်းတွေပို့ပို့နိုင်အောင်ကုလသမဂ္ဂအဖွဲ့အစည်းတွေကအပြင်းထန်စ조사နေပါတယ်ကုလသမဂ္ဂဌာနချုပ်ရှေ့ဟာဂျနီဗာကနေလီဆာရှလိုင်းပေးပို့တဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်ကပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်နိုဗ ెంబ ာလကစပြီးဗင်နီဇွဲလားလူလူမှာကျန်းမာရေးအကူအညီတွေအာဟာရနဲ့တခြားအကာအကွယ်ပေးမှုတွေအရေးပေါ်လိုအပ်လာနေတဲ့အတွက်ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့အစည်းပေါင်းဒါဇင်ဝက်ကျော်ကျော်လောက်ကတိုးမြင့်ပြီးလှုပ်ဆောင်လာကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုပ်ငန်းအတွက်ရန်ပုံငွေလိုသလောက်မရတာကအတားအဆီးဖြစ်နေတာပါ။ဒီလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ109သန်းခွဲလောက်လိုအပ်တယ်လို့ပန်ကြားထားပေမဲ့ထက်ဝက်တောင်မှမရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ပြဿနာဖြစ်နေတဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့သူ့နိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာပြဿနာမရှိဘူးလို့ပြောပြီးအမေရိကန်ပြည်ထောင်စုကနေပေးပို့တဲ့လူသားချင်းစာနာမှုအကူအညီပစ္စည်းမက်ထရစ်တန်ချိန်50ကျော်ကိုကိုလံဘီယာနိုင်ငံတဲကနေဗင်နီဇွဲလားစီမဝင်နိုင်အောင်နေဆက်မှာပိတ်ထားတာပါဂျန်စ်လီယာကီဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်သူကအမေရိကန်နဲ့ဗင်နီဇွဲလားတို့ကြားရှီမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှတ်ချက်မှမပေးပေမဲ့နေဆက်ကအခြေအနေကိုကုလသမဂ္ဂကအနိကစောင့်ကြည့်နေတယ်လို့ VOA ကိုပြောပါတယ်
။ The ideal scenario is that humanitarian aid is provided independent.
အကောင်ဆုံးအနေအထားကိုပြောရင်တော့လူမှုစာနာထောက်ထားရေးအကူအညီတွေပေးတဲ့နေရာမှာနိုင်ငံရေးဒါမှမဟုတ်တခြားဘာအကြောင်းကိုမှထက်မစင်စားပဲလူသားချင်းစာနာမှုအကူအညီလိုအပ်ချက်ဆက်ဆက်ပေါ်မှာပဲအခြေခံပြီးဖီဂျာလွတ်လပ်မှုစီစီနဲ့ပေးဖို့ဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံကနေခံမှန်းကြီးလူပေါင်း3သန်းလောက်ဟာသူတို့နိုင်ငံထဲမှာစားနပ်ရိက်ကမလုံလောက်မှုဆိုးဆိုးဝါးဝါးဖြစ်လာတာနဲ့ဆေးဝါးပြက်လက်မှုတွေကြုံတွေ့ရတာကြောင့်2018ခုနှစ်လယ်ပိုင်းလောက်ကစပြီးတခြားနိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂစားနပ်ရိက်ကအစီအစဉ် WFP ရဲ့ပြောခွင့်ရဟာဗီဘာဟူဆယ်ကတော့ကိုလံဘီယာနယ်စပ်ကိုရောက်လာကြတဲ့သူတွေရဲ့အခြေအနေဟာဗင်နီဇွဲလားနိုင်ငံရဲ့အခြေအနေဆိုးဝါးမှုအတိုင်းအတာကိုထင်ရှားစေတယ်လို့ပြောပါတယ
်။ 1.2 million people just last year 1.2 million people were coming.
မနေ့ကပဲလူပေါင်း 1.2 တန်ရောက်လာခဲ့တယ်လို့အခုလဲငွေမရှိစားနပ်ရိက္ခာမရှိဆေးဝါးမရှိတဲ့ကိုလံဘီယာနိုင်ငံတဲကိုပဲငတ်ပြတ်နေတဲ့လူ 1.2 တန်လောက်ထွက်ပြေးလာနေတာပါ။ဒီတော့ထွက်ပြေးလာသူဘယ်နှယောက်ရှိနေလဲဆိုတာမေးစရာမလိုတော့ပါဘူး။ဗင်နီဇွဲလားမှာပြဿနာနဲ့ကြုံနေရတယ်ဆိုတာသိတာပါတယ်။
ကုလသမဂ္ဂကဘယ်သူဘဲဝါမခွဲခြားတယ်လို့နိုင်ငံရေးပေါ်မှာလည်းမူတည်ပြီးမစင်စားပဲလိုအပ်တဲ့သူတွေကိုလိုအပ်တယ်လို့အကူအညီပေးမှာဖြစ်ကြောင်းလည်းဗဟုဇယ်ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ကငှက်ပြတ်နေသူတွေကိုဝေငှဖြန့်ဖြူးပေးဖို့အတွက်စားနပ်ရိက္ခာတွေကိုကိုလံဘီယာနိုင်ငံမှာအသင့်လုပ်ထားတာဖြစ်ပြီးဗင်နီဇွဲလားနိုင်ငံတဲကိုဝင်ခွင့်ရတာနဲ့ချက်ချင်းသွားရောက်ပေးဖို့မှာဖြစ်ကြောင်းလည်းပြောပါတယ်။
ဒါကတော့ဒေါခင်မျိုးသက်ပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ် ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့တစ်ဖက်ချမ်းတာချီလေးမြို့မှာဖေဖော်ဝါရီ၈ရက်နေ့ညကထိုင်းနိုင်ငံသားဝီတီချိုင်ကော်ဗီဝါမောင်းလာတဲ့ဒိုရိုတာကားကိုတာချီလေးဆန်ဆိုင်ရက်ကွက်မှာအမည်မသိသဏ္ဍာန်သမားတဦးကပြစ်ခတ်တာကြောင့်ထိုင်းနိုင်ငံသားသေဆုံးသွားပါတယ်။တဟာ၃ဘတ်အတွင်းမှာတာချီလေးမြို့က၃ချိန်မြောက်ပြစ်ခတ်မှုဖြစ်ပါတယ်။ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ရဲ့တဖက်ချမ်းတာချီလေးမြို့ကနိုင်ကလပ်တစ်ခုမှာတချင်းဆိုတဲ့ထိုင်းအနုပညာရှင်တဦးဖြစ်တဲ့အသက်30အရွယ်နိုင်ဝိတိချိုင်းဟာအသိမိတ်ဆွေတဦးနဲ့ဖုံးဆက်ပြီးကားမောင်းထွက်သွားခဲ့ရတာကနေတနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့သိရှိရကြောင်းတာချီလေးမြို့နိုင်ရေးကူညီမှုအသင်းကပြောပြပါဗျ။ည
ီမလေးထိုင်းနိုင်ငံသားအသက်ခံရတာသူကဟိုထိုင်းအစိုးရလို့ပြောတယ်ဒီမှာသူမိမဒီဗမာဘက်ကကောင်မလေးလေ
ဟုတ်ကဲ့
အဲ့ဒါသူနေချင်းသူဟိုဘောနသူ့ဖုံးဆက်ခေါ်တယ်ဆိုတော့ရင်းနှီးမှုရှိတဲ့လူတယောက်ဖြစ်မှာပေါ့
ဟုတ်ကဲ့
အာဖုံးဆက်ပြီးပတ်စံပေးမယ်လို့ပြောလို့ထွက်သွားတာတဲ့ပြစ်တာနဲ့ပြစ်ခံရတာနဲ့ဒီဘယ်ဘက်ကပေါ့နော်ဘယ်ဘက်ကပြစ်ခံရတယ်ညာဘက်ထွက်သွားတယ်အဲ့လိုပေါ့ကောင်းမယ်ကောင်းမယ်ကောင်းမှာပဲပြစ်တာအော
်
သူကသူကားထဲမှာလည်းជីဆန်နေជីဆန်ခွန်နဲ့သုံးခွန်တွေ့တယ်เออตุมีตาสุอ่ะมะเน่เปลี่ยนล่ะพี่มะเน่ปั่นยောက်พี่ยောက်ตาเนี่ยตูก็ไม่กล้าเปลี่ยนเต็มเลยรู้ပြောได้ญาติมาเลยมาโหกูมหาญาณมุนีเท่มาแท้ท่าเลยญาติมาเลย
อีจ้าวป่ะเน
าะอันนี้จ้าวอ่ะတော့กูรู้ပြောมงสุตัวนายใหม่อกงท้าไปเนี่ยญาติมาเลย
ถูกต้อง
กาวค่ะ
อืมโอเค
นายใหม่ไอ้มาไปท้าจ๋าป่ะ
ဇန်နဝါရီလ29ရက်နေ့နေ့လယ်ပိုင်းကလည်းမြို့မျက်နှာဖုံးတစ်ထည့်တူဖြစ်တဲ့တပင်ရွှေတီဓာတ်ဆီဆိုင်ပိုင်ရှင်ဥအားဖာပြစ်သက်ခံခဲ့ရပါတယ်။2019ခုနှစ်ကစပြီးရှမ်းပြည်နယ်တာချီလေးမြို့မှာ18ရက်အတွင်းတနက်ပြစ်ခတ်မှု3ချိန်ဖြစ်ပွားခဲ့ပြီးအခုသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားတဦးပါဝင်2ဦးသေဆုံးခဲ့ပါတယ်။တဦးဒဏ်ရာရသွားခဲ့ပြီးကျူးလွန်သူအလုံးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တာချီလေးမြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားနိုင်ဝိတိချိုင်းဟာထိုင်းနိုင်ငံအူပွန်ရက်ချန်ထာနီမှာနေထိုင်နေသူဖြစ်ပြီးတာချီလေးမြို့နိုင်ကလပ်မှာတချင်းဆိုတဲ့အမှုပညာရှင်တဦးဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာမြန်မာပြည်ကစည်ရင်းသားတွေရဲ့အခြေအနေကိုတင်ပြထားပါတယ်။
ဘာဝဘီအန်ဒီရဲ့ကြောင့်မြန်မာပြည်ရဲ့အသတင်းထုတ်လုပ်မှု300ရာခိုင်နှုန်းလောက်နှစ်စဉ်ဆုံးရှုံးနေရပါတယ်။ဒါကြောင့်မို့ရာသီဥတုဆိုးဝါးမှုဒဏ်ကိုကာကွယ်နိုင်စွမ်းအနည်းဆုံးနိုင်ငံအနည်းငယ်မှာမြန်မာပြည်လဲပါဝင်နေပါတယ်။အိုးအိမ်ကြံ့ခိုင်ခြင်းမရှိမှုပညာသင်ကြားရေးချို့တဲ့မှုရေကောင်းရေသားမရရှိမှုရေစိုးစွန်းစနစ်ကင်းမဲ့မှုလက်နက်ကင်ပြိပက်ခတ်နဲ့ဆက်ဆက်နေမှုစတဲ့အခြေအနေတွေကိုလေ့လာသုံးသပ်ပြီးပြည်သူပြည်သားဆင်းရဲတွေရဲ့ဘဝလုံခြုံမှုအခြေအနေကိုစစ်စစ်တဲ့စာရန်ကိုရန်ကုန်အခြေစိုက် MIMU အဖွဲ့နဲ့ HARP အဖွဲ့ကမကြာမီကထုတ်ပြန်လိုက်ပါတယ်။တိုင်းပြည်လူဦးရေ44ရာခိုင်နှုန်းသို့မဟုတ်လူဦးရေ23သန်းနီးပါးဟာအခါအကွဲမရှိတဲ့ဘဝကိုရောက်နေတယ်လို့ဆိုပါတယ်။လုံခြုံမှုမရှိသူဆင်းရဲသားအများဆုံးဒေသဟာရှမ်းပြည်နယ်နဲ့ဧရာဝတီတိုင်းဒေသကြီးဖြစ်ကြပြီးသူတို့နောက်မှာမန္တလေးတိုင်းချင်းနယ်ရခိုင်ပြည်နယ်မှာလုံခြုံမှုမရှိသူများတယ်လို့ဆိုပါတယ်။ဒီနေရာတွေမှာဘဝဆင်းရဲမှုသက်ဆိုးရှည်လိမ့်မယ်လို့ကမှန်ပါတယ်။ဒီမြို့နယ်တွေမှာလူဦးရေတိတ်သိမှုမရှိတာကြောင့်လာရောက်ရင်းနှီးမြှုပ်နှံမဲ့သူရှားပါနေပါတယ်။ဒါကြောင့်ဒေသခံတွေအတွက်အလုပ်အကိုင်ရဖို့အခွင့်အလမ်းအလွန်နှဲပါတယ
်။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာလူဦးရေအထူးထက်ဆုံးဖြစ်ပြီးရာသီဥတုပြောင်းလဲမှုဒဏ်ကိုအခမ်းအနားဆုံးနယ်မြေဖြစ်ပါတယ်မြန်မာပြည်အလဲပိုင်းချောင်းတွေ့ဒေသမှာတော့ရေအရင်အမြစ်ကိုစီမံခန့်ခွဲနိုင်စွမ်းမရှိတဲ့အတွက်ရိတ်ခါမလို့မလောက်ဖြစ်ရပြီးဆင်းရဲနွမ်းပါနေရပါတယ်မြို့ပြနဲ့ကြေးလက်ကွာခြားမှုကိုလိုက်ပြီးဘဝလုံခြုံမှုအခြေအနေပြောင်းလဲသွားပါတယ်ကြေးရွာ80ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးကိုမသုံးနိုင်ကြပါဘူးရေကောင်းရေတန့်တောက်သုံးနိုင်သူနဲ့ရေစိုးစွန့်စနစ်သုံးသူဥယေဟာလည်းအလွန်နှဲပါပါတယ်အထက်တန်းကျောင်းသားဥယေမှာလည်းမြို့ဟာကြေးလက်ထက်ပိုများနေပါတယ်ဒါပေမဲ့ကြေးလက်မှာရောမြို့ပြမှာရောတနေရာနဲ့တနေရာမတူကြပါဘူးစင်ရဲသား14ရာခိုင်နှုန်းရှိတဲ့မြို့နယ်25ခုမှာအရသာအဖွဲ့အစည်းတွေကကူညီနေကြရပါတယ
်နေထိုင်တဲ့အိုးအိမ်ပုံစံကိုကြည့်ရင်လုံခြုံမှုမရှိတဲ့စင်ရဲသားဘဝကိုတွေ့နိုင်ပါတယ် မြန်မာပြည်ရဲ့အိမ်တောင်စု၃ဘုံ၃ဘုံနေထိုင်တဲ့အိမ်ယာမှာကျန်းကင်းဟာဝါသောမဟုတ်မြေကြီးဖြစ်နေပါတယ်။အင်ဂျီ၄၀ရာခိုင်နှုန်းလောက်သာတနည်းသောမဟုတ်ဝါကိုအမိုးအဖြစ်အသုံးပြုကြပါတယ်။တနည်းဆိုရင်တော့ဝါထရန်ကဒဏီမိုးတဲအိမ်မှာနေတဲ့အိမ်တောင်စုတွေဖြစ်ပါတယ်။ဒီလိုတဲအိမ်တွေဟာလေမုန်တိုင်းတန်ရေကြီးတဲ့တန်ကိုမခံနိုင်ကြပါဘူး။ရခိုင်တိုင်းနဲ့စိုက်ပျိုးရေးလုပ်ကိုင်တဲ့အရာဝတီမကွေးမန္တလေးနဲ့စကိုင်းတိုင်းမှာမြေသားနဲ့ဝါကိုကြံခင်းလုပ်တဲ့တဲအိမ်တွေအများဆုံးရှိတယ်လို့ဆိုပါတယ်။ရာသီဥတုတန်ကိုကြံ့ကြံ့မခံနိုင်တဲ့အိမ်တောင်စုဟာအကာအကွယ်ကင်းမဲ့သူတွေဖြစ်ပါတယ်။ဆင်းရဲနွမ်းပါတဲ့သူတို့ဘဝဟာလုံခြုံမှုမရှိတာသင်ရှားပါတယ
်။ရေသုံးဆွဲမှုကိုကြည့်ရင်လည်းဘဝလုံခြုံမှုမရှိတာကိုတွေ့နိုင်ပါတယ်။2014သကောင်ဆင်းရဲကိုကြည့်ရင်မြန်မာနိုင်ငံကအိမ်တောင်စု25ရာခိုင်နှုန်းဟာအန္တရာယ်ကင်းတဲ့ရေစိုးစွန့်စနစ်မတုံးကြတာတွေ့ရပါတယ်။ကောင်းမွန်တန်ရှင်းတဲ့တောက်ရည်ကိုမရနိုင်တဲ့အိမ်တောင်စုက30ရာခိုင်နှုန်းလောက်ရှိပါတယ်။ရခိုင်ပြည်နယ်မှာရေစိုးအန္တရာယ်အများဆုံးရှိပါတယ်။အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းတွေမှာလည်းရေကောင်းရေတန့်ရတဲ့နှုန်းအလွန်နည်းပါတယ်။နေရာထိုင်ခင်းဆင်းရဲနွမ်းပါတဲ့အရက်ဒေသမှာရေသုံးဆွဲမှုမတန်ရှင်းတာများပါတယ်။စိုက်ပျိုးရေးတစ်တော့နဲ့ငားလုပ်ငန်းကအလို့သမားတွေဟာဝင်ငွေအ ਨੇ ဆုံးရရှိကြပါတယ်။သူတို့ရတဲ့လုခဟာတပြည်လုံးရဲ့ပြမ်းမြဝင်ငွေထက်20ရာခိုင်နှုန်းလောက်နည်းနေပါတယ်။ဝင်ငွေဟာစားစရိတ်ဖြစ်လို့အပိုအရှံမရှိသူတွေဖြစ်ပါတယ
်။အာဆီယံ၁၀နိုင်ငံမှာမြန်မာစိုက်ပျိုးရေးလုပ်ငန်းဟာအမြတ်အ ਨੇ ဆုံးနဲ့လုခအ ਨੇ ဆုံးဖြစ်ပါတယ်။စက်မှုလျာအစ်စ်နှိမ့်ကြပြီးလူလုံအားကိုအားကိုလွန်းလာမှုစိုက်ပျိုးရေးမှာအမြတ်အဆုံးနည်းရတာလို့ဆိုပါတယ်။မိခင်နဲ့ကလေးတိဆုံတဲ့နှုံးမှလည်းမြန်မာဟာအာဆီယံဖျားမြနှုံးတဲ့နဆကျော်ပူများပါတယ်။အရာဝတီတိုင်းလက်ပတာခရိုင်နဲ့ချင်းပီနယ်မင်းတပ်ခရိုင်မှာဝေးကင်းစာကလေးတိဆုံမှုအများဆုံးဖြစ်ပါတယ်။အာဟာရဓာတ်ချို့တဲ့မှုကြောင့်ကြီးထွားမှုတက်နေတဲ့ကလေးဦးရေဟာကျင်းလက်မှာ30နှစ်ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။မြန်မာပြည်လူဦးရေ90ရာခိုင်နှုန်းဟာစားတက်မြောက်သူဖြစ်တယ်လို့ဆိုပေမဲ့နေရာဒေသကိုလိုက်ပြီးစာတတ်သူဥည်ကွဲပြားချမ်းသာသွားပါတယ်။ကျောင်းလုံးဝမတက်နိုင်တဲ့မြို့နယ်19နယ်ရှမ်းပြည်မှာရှိပါတယ်။နည်းနည်းကိုင်းပရိပခအထီးကျုံးနဲ့ဆန္ဒပြမှုတွေဖြစ်ပွားတဲ့မြို့နယ်86နယ်မှာလူမှုအဆင့်အတန်းဟာအခြားဒေသတွေနဲ့25ရာခိုင်နှုန်းလောက်နှိမ့်ကျနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်တပြည်အမြဲတမ်းတိုးတက်ဖွံ့ဖြိုးအောင်ကျန်းဆောင်ရာမှာအကာအကွယ်မဲ့ဖြစ်နေတဲ့ရင်သားလူသားစားကိုအစိုးရကဘယ်လိုဆက်ဆံလဲဆိုတဲ့အပေါ်မှာမူတည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
အခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီတင်ပါ English American စာကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
back down
ဖြစ်ပါတယ်စာလုံးပေါင်းက back back ကအနောက် down down ကအောက်ဖြစ်ပြီးဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့နောက်ကိုဆုပ်ပေးလိုက်တာအလျှော့ပေးလိုက်တာအစကတော့ဘာလို့မင်းညာလို့မင်းနဲ့ချင်းချောက်ခဲ့ပြီမင်းနောက်ဆုံးတကယ်လည်းမလုပ်ပဲလက်လျှော့ပေးလိုက်တာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုအမေရိကန်အစိုးရတစ်စိပိုင်းပိတ်ခဲ့ရတဲ့အချိန်35ရက်ပြည့်တဲ့နေ့မှာအရင်ကသမ္မတဒေါ်နယ်ထရမ့်အနေနဲ့မက္ကဆီကိုတိုင်းဆောက်လုပ်ဖို့သူတောင်းတငွေမရမချင်းဘဲလောက်ကြားပစီအစိုးရကိုပိတ်ထားမယ်လို့မောင်းတင်ခဲ့တယ်လို့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌသည်နန်စီပလိုစီကလည်းအလျှော့မပေးဖြစ်နေချိန်မှာနောက်ဆုံးမှာအစိုးရပြန်ဖွင့်နိုင်ဖို့သမ္မတကအလျှော့ပေးလိုက်ရတဲ့အတွက်Washington Post သတင်းစာကြီးမှာ Trump just ran into a woman who told him no and he backed down ဆိုပြီး Trump ကသူ့ကိုအခမ်းနိုင်စွာရှိတဲ့အမျိုးသမီးတူနဲ့ရင်ဆိုင်ခဲ့ပြီးတဲ့နောက်အလျှော့ပေးလိုက်ရတယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary backed down on her demand to get a promotion at work.
Mary ga alou ma ya du to pe bu tu ye taung su jit ko အလျှော်ပေးလိုက်ရတယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ Mary backed down on her demand to get a promotion at work.
ခုဆက်လက်ကျင်းပြပေးမှာကတော့
Bring to one's knees.
ဖြစ်ပါတယ်။စာလုံးပေါင်းက B R I N G bring T O to bring to ကဖြစ်စေတာ O N E apostrophe S one's K N E E S knees one's knees ကလူတူတယောက်ရဲ့ဒူးဖြစ်ပြီးစကလုခွေမဲ့တရိုက်ဒေးဘဲကလူတူတယောက်ကိုဒူးထောက်စေတာဖြစ်ပါတယ်။ idiom ဆိုရယ်သဝိုက်ဒေးဘဲကတော့လူတူမရှုမလားအလျှော့ပေးလိုက်ရတာအရှုံးပေးလိုက်ရတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲဒူးထောက်အရှုံးပေးတယ်ဆိုတဲ့အလားတူအသုံးရှိပါတယ်။ဒီအသုံးကိုအမေရိကန်အစိုးရဒီပိုင်းပိတ်ထားရတဲ့အခြေအနေတုန်းကသမ္မတထရမ့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီတို့အပြန်အလှန်တင်းထားခဲ့ကြရမှာနောက်ဆုံးသမ္မတထရမ့်ကသူလိုချင်တဲ့ဒတိုင်းဆောက်ဖို့ငွေမရပေမဲ့အစိုးရပြန်ဖွင့်နိုင်ဖို့သဘောတူလိုက်ရတဲ့အတွက် CNN သတင်းတပုတ်မှာ Pelosi brought Trump to his knees ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအထုတ်နဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The nationwide labor strike brought the government to its knees
နိုင်ငံတော်အလုပ်သမားတွေကြောင့်အစိုးရအနေနဲ့မရှုမလှခံရပြီးအရှုံးပေးလိုက်လျောလိုက်ရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ The nationwide labor strike brought the government to its knees.
ခုနောက်ဆုံးတင်ပြပေးမှာကတော့
Blink first.
ဖြစ်ပါတယ်။စာလုံးပေါင်းက B L I N K blink မျက်တောင်ခတ်တာ F I R S T first ကဥစွာအရင်ဖြစ်ပြီးစကားလုံးရဲ့တရိုက်ဒီပေကမျက်တောင်ကိုအရင်ခတ်တာဖြစ်ပါတယ်။ဒီအသုံးကကလေးတွေတဦးနဲ့တဦးစိုက်ကြည့်ပြီးဘယ်သူကမျက်တောင်အရင်ခတ်မလဲဆိုပြီးပြိုင်ရတဲ့ကစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်မျက်တောင်အရင်ခတ်တဲ့လူကရှုံးတာဖြစ်ပါတယ်နေ့စဉ်ဘဝမှာလည်းလူတွေအနေနဲ့တယောက်နဲ့တယောက်စိန်ခေါ်ကြရမှာဘယ်သူကအရင်လျှော့ပေးမလဲဆိုပြီးအားပြိုင်ကြရမှာအရင်လျှော့ပေးလိုက်တဲ့လူဟာ blink first လုပ်တဲ့လူပဲဖြစ်ပါတယ်ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတစ်ဖက်နဲ့တစ်ဖက်အကြီးအကျယ်စိန်ခေါ်ရာကနေတစ်ဖက်ကအရင်လျှော့ပေးလိုက်တာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုဖေဗရူလာ5ရက်နေ့ကသမ္မတထရမ့်ပြောကြားခဲ့ပြီးဖြစ်တဲ့နိုင်ငံတော်အခြေပြမေကွန်းနဲ့ပတ်သက်လို့မကြာသေးမီကအမေရိကန်အစိုးရစိတ်တပိုင်းပိတ်ထားခဲ့စဉ်ကာလအတွင်းသမ္မတထရမ့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကြားသမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းပြောကြားမဲ့ကိစ္စနဲ့ပတ်သက်လို့ကနဦးစီစဉ်ထားတဲ့ဇန်နဝါရီလ29ရက်နေ့မှာပြောခွင့်မပေးနိုင်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကတားခဲ့တာကိုသမ္မတထရမ့်ကပြန်တင်းခဲ့ပြီးမှနောက်ဆုံးမှာသမ္မတကအစိုးရရုံးတွေပြန်ဖွင့်မှာပဲသူပြောတော့မယ်လို့အလျှော့ပေးခဲ့တဲ့အတွက် newser.com မှာ Trump blinks first in state of the union stand off ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ We wonder who will blink first in the trade war between the US and China
အမေရိကန်နဲ့တရုတ်ကြားကုန်သွေးစစ်ပွဲမှာဘယ်သူကအရင်လျှော့ပေးမလဲဆိုတာကိုကျွန်တော်တို့တွေးတောကြည့်နေတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ We wonder who will blink first in the trade war between the US and China
ဒီဒီမှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
back down bring to one's knees blink first
တို့ဖြစ်ကြပါတယ်နောက်ဒီမှာခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လလတန်းရဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာမကြခင်မှာတရိုက်လီလိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေညရဲ့ VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူပေါင်းကော်မတီတရဖွဲ့စည်းဖို့လွှတ်တော်ကအတည်ပြုပြီးစတင်ဆွေးနွေးနေပါပြီ။ဒီချိန်ထဲမှာပဲတမတော်ကဝေးဦးစည်းချုပ်ကလည်းအခြေခံဥပဒေပြင်ဆင်ရေးကိုဘယ်တော့မှမကန့်ကွက်ပါဘူး။ပြင်သစ်တောင်ကိုစနစ်တကျပြင်ဖို့လိုအပ်တယ်လို့ပြောဆိုထားတာပါ။အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ခြေအလားအလာဘလောက်ရှိနေသလဲဆိုတာတွေကို VOA စနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လွင်ဦးစီစဉ်ဆွေးနွေးထားတာပါ။
လာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှကြိုးပမ်းနေရတဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းပုံလွှတ်တော်ကအတည်ပြုပြီးလို့ဖွဲ့စည်းပုံလည်းဆဆွေးနွေးနေကြပါပြီဒါပေမဲ့လည်းစောအိမ်မှာပြင်ဆင်ရေးဆိုတင်တဲ့အချိန်မှာတမတော်သားကိုယ်စားလှယ်တွေကကန့်ကွက်တာတွေလည်းရှိပါတယ်ဆိုတော့လက်တွေ့မှာဘလောက်ထိပြင်နိုင်မဲ့အလားအလာတွေရှိမလဲဘာတွေကိုဘလို့ပုံစံနဲ့ပြင်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပြင်နိုင်ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေနောက်ရှင်းနေကြီးဦးသိန်းတန်းဦးတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ပြင်နိုင်ဆွေးနွေးပြမဲ့ပုဂ္ဂိုလ်တွေရဲ့ဆွေးနွေးချက်တွေကိုအရင်ကြားချင်ပါတယ်ကျွန်တော်ဒီဖွဲ့စည်းပုံပြည်နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့အရင်ဆုံးဆွေးနွေးပေးစေချင်ပါတယ်တကယ်တော့ NLD ပါတီကဒီရွေးကောက်ပွဲမှာတို့ကိုစီယုံစဉ်ကာလကလေးရပါလို့ဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ဂရီပေးခဲ့တာပါဒါပေမဲ့လည်းအခုအစိုးရတက်တန်းတဝက်ကျော်လာတဲ့အချိန်ချမှာလွှတ်တော်ထဲမှာပြင်ဖို့ဆိုပြီးဖြစ်လာတော့ဒီနောက်တစ်ခေါက်ရွေးကောက်ပွဲအတွက်ထောက်ခံမှုရဖို့လောက်တာလားဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါ်ထုမေအရင်ဆွေးနွေးပြပါခင်ဗျာ NLD အနေနဲ့အခုဒီကိစ္စကိုဆက်လာတာနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလောက်လာတယ်လို့ဆိုနိုင်လားခင်ဗျာ
ဒါလည်းဖြစ်နိုင်ပါတယ်ရှင့်ဘာဖြစ်လဲဆိုလို့ရှိရင်ပါတီများဒီရွေးကောက်ပွဲကြောင့်သတ္တမနေရအများဆုံးရဖို့အတွက်ပြင်ဆင်ကြရမှာပါသတ္တမနေရအများဆုံးရမှာလည်းအစိုးရကိုဖွဲ့စည်းနိုင်မယ်သတ္တကိုလည်းဒီလိုဥဆောင်နိုင်မှာဖြစ်ပါတယ်ဒါလည်းတခြားဖြစ်နိုင်ပါတယ်အမေစလုံးနေနေကြလို့ရှင်တော့ဒီပေါ်မှာဒီဟိုကောင်းတဲ့ဆက်ကနေကျမကြည့်ရတယ်အခုလွတ်တော်ဒီ3မိနစ်ကျော်လာခဲ့ပြီတဲ့အခါမှာနေပြီးတော့ဒါကိုစတာလွတ်တော်နေနဲ့နားဆောင်နားကြနေပြီးတော့ကျွန်းနေပါတယ်တစ်ခါမှစီလို့ရှင်တော့ MCA လမ်းကြောင်းနဲ့နေပြီးတော့ကောင်းဆောင်ပေးပါဖို့ဟိုကြိုးစားကြည့်ရတယ်ဒါပေမဲ့အခိုက်အယောက် MCA ဒီသွားခဲ့တယ်ဒါပေမဲ့ခုနှစ်ရှိမှာတော့ MCA နေနဲ့ဟိုတစ်ဆုံနေလို့ကျမတို့သုံးသပ်ရပါတယ်ဒါကြောင့်မို့လို့လဲဒီ MCA လမ်းကြောင်းမှာတစ်ဖက်ဒီကလွတ်တော်ကိုဟိုရပ်ရှိလာတာလည်းဖြစ်နိုင်ပါတယ်တစ်ခါခါကြည့်လို့ရှိရင်လည်းဒီချင်းကအကောင်းဆုံးချင်းရဲ့လို့ဟိုယူဆနိုင်ပါတယ်ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီဖက်စီဘုံပြင်ဆင်ရေးဒီမဖြစ်မနေလို့အတွက်ကြောင့်မလို့လက်ရှိအချိန်ဒီအကောင်းဆုံးအချိန်မို့လို့ဒါတော့တော်မှာဒီတော်တို့တော်မှာဒီဆိုကိုတင်နေလို့ဆောက်ပါတယ်အတွက်ကြောင့်မလို့နိုင်ငံရေးအရာကြည့်မယ်ဆိုလို့ရှိရင်တော့ဟိုအများမြင်တဲ့အတိုင်းမြင်နိုင်ပါတယ်ဒါပေမဲ့ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီပေါ်မှာအကောင်းဆက်ကသုံးသပ်တယ်ဒီအကောင်းဆုံးကသုံးသပ်တယ်ဆိုတာလည်းဆိုလို့ရှိရင်ဒါရှိအစီအမေဒီအကောင်းဆုံးအခြေအနေဖြစ်တဲ့ကြောင့်မလို့သတ္တောကစည်းဝင်ချေတဲ့ဥပဒေပြင်ဆင်ရေးတင်လာချက်အပေါ်မှာသတ္တောတိုင်းတများအနေနဲ့ကြိုးဆိုတယ်မချစ်မနေဒီလို့ကိုစပြီးတော့လုပ်ကြရတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဒီမှာဟိုတက်တက်ဆန်ဆန်ပေါ့လေကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုတော်တာရှင်တယောက်ကလည်းစာပို့ထားတာရှိပါတယ်ဟိုသူကလည်းအဲ့လိုအမြင်မျိုးပါသူ့နာမည်ကကျွန်တော်ကတော့အောင်ပတန်းပါတဲ့ NLD က2020ရွေးကောက်ပွဲနီလာမှာ2008ခြေဥပြင်ဆင်ရေးဆွဲဖို့ဖုတ်ဖို့မိလိုက်ထားလုပ်လာတာကနိုင်ငံရေးအမျက်ထုတ်ခြင်းတစ်သက်ဖြစ်တဲ့ပြင်ဆင်ခြင်းတစ်ပတ်ဆိုရင်လည်း2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်ကလေးကပြင်ဆင်ဖို့အသည့်ရွေးဆွဲဖို့လောက်ပါလာတဲ့မုံမွေးရင်ချင်းမြုံနဲ့မကောက်ဖနက်ဘာယောင်စီထားတဲ့တော်မြင်တဲ့ကလေးကွက်တွေလာလုံနေတယ်ပြောပြရင်လည်းအောင်မင်းလွန်ရာကြာနေအောင်ပဲဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ဟိုဘလို့အကြောင်းနဲ့ပဲလှုပ်လှုပ်ပြင်းဖို့ကြိုးစားရဲဆိုတာကတော့ကောင်းတဲ့ကိစ္စတစ်ခုဆိုတော့ဒေါက်တာမေဆက်ဆော့ထောက်ပြပါတယ်ဟိုတခုပဲရှိတာကနိုင်ငံရေးအတွက်တွက်လောက်တာမျိုးဖြစ်မယ်ဆိုရင်တော့တကယ်တမ်းပြင်သစ်နိုင်ပြင်နိုင်မမလားဆိုတော့တန်တရားကိုသူ့ဆာမှာဖော်ပြထားတော့ထားတာပါဆိုတော့ဆရာဦးသိန်းသန်းကိုလည်းအလားတူမေးခွန်းမဲ့ကျွန်တော်မေးချင်ပါတယ်ဒီကိစ္စကိုစလုပ်လာတာကဒီ 2020မှာရွေးကောက်ပွဲတွေလည်းလာဖို့ရှိနေတော့လူတွေကဒါနဲ့ဆက်ဆက်ပြီးစဉ်းစားရတယ်လည်းရှိပါတယ်ဆိုတော့ NA အနေနဲ့အခုမှဆက်လုပ်လာတာဒီနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလုပ်လာရလို့ပြောနိုင်ရလားဆရာ
ပြောနိုင်တယ်ကနှစ်ခုစလုံးဖြစ်နေတယ်တစ်ခုကလည်းရွေးကောက်ပွဲကာလနီးတာလေရွေးကောက်ပွဲတွေပြင်ရတော့တယ်အဲ့တော့ရွေးကောက်ပွဲတွေပြင်တော့မယ်ဆိုရင်2015တုန်းကသူတို့ပြီးခဲ့တဲ့ဂရိကဝတ်နဲ့သူတို့ရဲ့ရွေးကောက်ပွဲပြင်ရတဲ့ထုတ်ပေါ်ကြေးရဒါပေါ်ရှင်ချင်းတို့ပြင်လို့ကပထမဆုံးခြေလမ်းတွေကအဲ့ဒီခြေလမ်းကိုဒီ2019ရောက်လို့မှအကောင့်ထဲမှာပေါ်ရင်ချင်းရှိတော့ပါအောင်အဲ့တော့ဒါဟာတစ်ချက်ခုတ်နှစ်ချက်ပြအလုပ်တွေကိုကျွန်တော်ယူစားတယ်အဲ့တော့ energy သူတို့ရဲ့ commitment ပေါ်ပဲဒီပေါ်ရှင်ချင်းတို့ပြင်လို့ပိုင်းချက်ချက်ရှိတယ်ဆိုတာသူတို့ကိုနိုင်ငံရေးအပြလိုက်တာဖြစ်တယ်လို့တစ်ထက်ကလည်းပဲဒါဒီကျွန်တော်တို့ဒီရွေးကောက်ပွဲတွေပြင်တာဖြစ်နိုင်တယ်ဒါနဲ့ကျွန်တော်စတင်ကြပြီးစမှာရှိတော့ဒါနိုင်ငံရေးပါတီတရားကဒီ UGC ကြီးအစီအစဉ်ကြီးနဲ့လုပ်ရမယ်ပြီးစတယ်ဖြစ်ပါတယ်
โอเคကျေးဇူးပါဆိုတော့ဟိုခြေခံဥတွေပြင်ဆင်มาဟိုဘလူတွေဘာတွေပဲပြောနေနေပေါ့လေနောက်ဆုံးရောက်တဲ့ဟိုဘူရာအနေနဲ့ပြောရင်တော့စစ်တပ်ရဲ့အခန့်ကဏ္ဍပါဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒေါက်တူမေရဲ့အမြင်ကြားရမှာလေလွတ်တော်မှာဖွဲ့စည်းပုံပြင်မယ်ဆိုရင်တမတော်သားကိုစလေရီရဲ့ဟိုထောက်ခံမှုကမလွဲမသွေလိုပါတယ်ဆိုတော့ဒါပေမဲ့လည်းအစိုးတင်တဲ့ချိန်မှာတော့လှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့တမတော်သားကိုစလေရီရဲ့ကန့်ကွက်တာတွေရှိပါတယ်ဒီချိန်ထဲမှာပဲဒီကာချုပ်ကဖွဲ့စည်းပုံပြင်ရေးကိုဘယ်တော့မှမကန့်ကွက်ဘူးပြင်သစ်နာကိုပြင်သစ်တဲ့ချိန်မှာစစ်တပ်ကပြင်ဖို့ပဲလိုတယ်ဆိုပြီးပြောတာလေရှိပါလေဆိုတော့တမန်တော်ပဲအပိုင်းရောနိုင်ငံရေးဆန္ဒရှိရလို့ပြောနိုင်ရလားခင်ဗျအ
ဟုတ်ကဲ့ရှင်ဒီမှာဒီပထမမေးခွန်းကိုလည်းဖြည့်ပြောချင်တာပါလေဆိုလို့ရှင်နိုင်ငံရေးပါတီများဒီနိုင်ငံရေးကိုရိုးရိုးသားသားမလုပ်ဘူးဆိုလို့ရှင်အပြည်သူတွေကနေပြီးတော့တအားဆုံးဖြတ်ပေးမှာပါဒါကြောင့်မလို့မျိုးသားတဲ့နိုင်ငံရေးဟာလည်းရည်ရှိဘရမရက်တည်နိုင်မှာမဟုတ်ပါဘူးဒါတစ်ချက်ပါဆိုတော့တမန်တော်ကအစီလိုက်လို့ရှင်တော့တမန်တော်အကြီးအကဲကိုနိုင်ဖို့ကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုဘရမဘယ်တော့မှနေပြီးတော့ဒါဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုမတားခဲ့ဘူးဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့အများနဲ့ပြင်ဆင်ဖို့အတွက်ဒါလိုအပ်တယ်လို့ဟိုဒီသူတို့သောင်းဆောင်ကပြောလာတာရှိပါတယ်ဆိုတော့မှကန့်ကွက်တာနဲ့ပတ်သက်ပြီးဒီမှာသုံးသပ်ရလို့ရှိရင်ဒါ energy ဘက်ကလည်းအစောတည်းတည်းနည်းနည်းဆန်းဆန်းဘာတရင်မှဟိုအချင်းတို့ဒီမှာမပေါက်ကြဘဲနဲ့တင်လိုက်တဲ့ပုံမှာအဲ့ဒါသူတို့ကကန့်ကွက်တာဖြစ်မှာဖြစ်ပါတယ်သူတို့ကတော့လုံးလုံးလုံးကြီးတွေကလည်းအနေကြီးကပြောရတယ်ဒါလုံးလုံးလုံးကြီးနဲ့ညီတယ်ပေါ့အခုတော့ရှိပါတယ်ပြီးကျတော့တော်တော်အတိုင်းပါလုံးလုံးလုံးကြီးဆိုလို့ရှိရင်တော့ဒါမဖြစ်တင်ပါဘူးလုံးလုံးလုံးကြီးများဒီဒီကျမတို့ရဲ့ဒီဖာသာပြန်တဲ့အပေါ်မှာနေပြီးတော့တချို့တွေကဒါဟိုယူဆကြပါတယ်ဆိုတော့ပြီးခဲ့တဲ့တုန်းကတော်တော်မှာဒီ2018ဘုံကိုပြင်ဆင်ခဲ့တယ်ဒီပြင်ဆင်ချက်အတိုင်းပဲသွားမယ်လို့ဟုတ်တာတမတော်တော်ကုန်တယ်ဖွဲ့ကပြောပါတယ်တစ်ခါမှကြာလို့ရှိရင် energy protein တစ်ခါကကြာလို့ရှိရင်တော့ဒီ4-3-4-4ဒီပုံမှန်တွေကိုသူတို့ထိတာမဟုတ်ပါဘူးဒါအခုမှနေပြီးတော့ committee တွေဖွဲ့တာပါဆိုပြီးသူတို့ကထုတ်ပြန်ပါတယ်ဒီပုံမှန်ကြာလို့ရှိရင်တော့ကျွန်တော်တို့အမြင်ကြာလို့ရှိရင်တော့ဒါနိုင်ငံရေးသဘောတရားအတိုင်းကြည့်ပါပဲဘာလို့ဆိုတော့ဟိုလုံးထုံးလုံးကြီးများဒီတစ်ခါတည်းမှာဒီပါတာပြန်ဘယ်မှချက်အပေါ်တွေမှာကတ်ချက်ဖြတ်ကြတာဖြစ်ပါတယ်ဆိုတော့ဒီအဲ့အနေနဲ့ခေါင်းဆောင်ကသူတို့ရဲ့ခေါင်းဆောင်ကဒါပြင်ဆင်ဖို့အတွက်သူတို့ဟိုမီတင်းကြရတယ်။သူတို့တော်မှလည်းပဲအခုဆိုလို့ရှိရင်နောက်ဆုံးအခြေအနေဒီသူတို့ကခေါင်းဆောင်ရဲ့ကိုပါဝင်လာတာတွေ့ရပါတယ်။ပထမအဆိုတင်တဲ့ခါကျလို့ရှိရင်တော့သူတို့ကလည်းခေါင်းဆောင်မှလုံးဝမရှိဘူး။ဒါပေမဲ့ဒုတိယသူတော်ကိုသူတော်မှဒီအဆိုနဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်တဲ့အခါမှာသူတို့မဲပေးပါတယ်။နောက်ကွဲမဲဖြစ်စေ၊ဆက်ခံမဲဖြစ်စေ၊ကြားနေမဲဖြစ်စေသူတို့ဒီခေါင်းဆောင်ပါဝင်ခြင်းကိုပြရတာပဲဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့တက်တော်မှာလည်းရရှိနေကြတဲ့တက်တော်သားကိုယ်စီလေးများလည်းပူပေါင်းပါဝင်နေလို့ပြောမိရပါတယ်ရှင့်
โอเคကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းဦးအမြင်ရောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဒီတက်မတော်ရဲ့နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့ဆရာအမြင်ဆွေးနွေးပြပါဦးခင
်ဗျာကျွန်တော်တို့ကရှင်းရှင်းပြောရရင်ဒီဖွဲ့စည်းပုံကြီးကဖွဲ့စည်းပုံကိုဖြစ်မလာတင်ကြီးကငကိုရေကလေဟိုပေါ်ပေါက်လာတာလည်းပဲလူစုဆန္ဒနဲ့လည်းမဟုတ်ဘူးအနိုင်အထက်ပြုကျင့်ပြီးတော့တစ်ဖက်သက်ဒီမျိုးစီမကြတဲ့နီလန်းနေနဲ့ပေါ်ပေါက်လာတာအဲ့တော့အဲ့ဒီအားကြီးကိုခုကြရမှာဟာနီလန်းတကြအနီးကွာနေပါညာဒီလိုပြောနေတာဟာတပါးဝါမကြပါဘူးတကယ်တော့အခုလက်ရှိအနေအထားမှာကျွန်တော်ထင်နေတယ်ကဗမာပြည်ကချိတဲ့ညာလူအလုံးပြည်ရဲ့ဟိုလက်တဆုပ်စာပြည်ကျူထားတဲ့ဒူတချို့အတွဲပြီးတော့ဒီမနောက်ရှိပေါ်ကြီးပုံချင်အောင်နေပြီဟာအနာဂတ်မြန်မာနိုင်ငံတော်အတွက်အဟန္တရာကြီးဖြစ်တယ်တိုက်ကြီးကိုဒုက္ခပေးနေပေါ်ကြီးပုံဖြစ်တယ်ဆိုတာဒီချွေပြီးသွားတဲ့လူရအတွဲပြီးတော့ပြန်နဲ့ပြည်သူအများစုတရားလုံးကသိတယ်သိတဲ့အခါကျတော့သူဘာလဲပြောလူကဓာကြီးကိုမကြိုက်ဘူးဒါကြီးကိုဖျက်ချင်နေတယ်ဆိုတာကိုသိတဲ့အခါကျတော့အာငါကျွန်တော်တို့လည်းဖျက်ချင်ပါတယ်ကျွန်တော်လည်းပြင်နေပါတယ်မလွဲတာလို့ပါနီးလမ်းမကြလို့ပါလို့ပြောရတာတကယ်စိတ်ကနာရမပြောချင်ဘူးဒါကကျွန်တော်တို့လက်တွေ့ညင်းနေရတယ်ကျေလုံးရက်နဲ့ကျွန်တော်တို့ကကြက်ဖြတ်ရတာကအဲ့တော့တစ်ဖက်ကဒီအားကြီးကဟိုဘောမလုံးလုံးနီးလမ်းမကြဘူးတော့စစ်တရားကိုကြည့်ရ ဖွဲ့စည်းပုံကြောင့်ဒီပြည်မှုလူတွေဆိုရင်တကယ်တော့ကျွန်တော်တို့တကယ်သွားတဲ့လမ်းကြောင်းကပြင်းလို့မသွားနေတာပြင်းလို့မလုံးမဖြစ်ဘူးရှစ်ဆက်တိုးလို့ဘူးမရဘူးတကယ်လုံးနေနဲ့ရှစ်ဆက်သွားလို့မရအောင်ပိတ်ဆို့နေတဲ့အဲ့ဒါကြီးကဒီဘက်ကနောက်တလန်းပြန်လာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကပြောပြတဲ့အချက်တွေတကယ်လုံးညာမဟုတ်ဘဲနဲ့လုံရရကြည့်ရမယ်ပထောင်ချေဖွဲ့စည်းပုံအခြေခံဥတွေကိုကြည့်တဲ့အခါမှာမျက်နှာအခြေအနေတွေမကဘဲနဲ့ဘယ်လိုအနေအထားမျိုးမှာဘယ်သူတွေကဓာကြီးကိုအတက်ပြင်းနေတယ်ဆိုတဲ့အနေအထားကဖြစ်တယ်မှာစီရင်ရနဲ့လုံရကအပန်းတိုင်းပြတ်နေတယ်ဆိုရင်ကြည့်ရအောင်
โอเคเสียอูเตเนซวยนี่ล่ะเจซุบาสรุปเราดีซวยนี่บัวด้วยกูกูไลน์ปาวนซวยนี่แม้โพเสร็จตวยท่าได้ปกกูริยอสารีเปปูท่าได้ริยอตลอดเมียชื่อนี่บาเลยสรุปเราดีกูไลน์ซวยนี่แม้ลูกริยอแห่ไปกินมาเลยโหมิตรยักษ์กันญินาแล้วอารมณ์ปาวนနိုင်အောင်လို့လူရင်းတူရှင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်လူရင်းကိုပြောပြဖို့လဲမိတ္တရက်ခင်နေပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေရဲ့သဘောထားဆွေးနွေးတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါတယ်ဟုတ်ကဲ့ကျွန်တော်တို့ရခိုင်ဓာတ်ရီမှာအစီအစဉ်ပြောရတဲ့စကားတစ်ခုရှိတယ်ဗျာဓာတ်ရီချော့ချော့တကယ်အိတ်ဖို့အရေးကြီးတယ်တဲ့ဗျာနော်ဟုတ်ကဲ့ဓာတ်ရီချော့ချော့တကယ်အိတ်ဖို့အရေးကြီးတယ်ဟဲ့ကျွန်တော်ဖွဲ့စည်းပုံဥပဒေစီတောင်းချေဖွဲ့စည်းပုံဥပဒေကတော့ဟိုပါပေါ့ဒီလိုကြီးနည်းလမ်းမကျတဲ့အတွက်ကိုယ်ကိုပြန်ရမှာဘယ်လိုပဲကြည့်ကြည့်ပြင်းဖို့အရေးကြီးပါတယ်ဟုတ်ကဲ့ဒါပါပဲ
โอเคอุซวยซุนิยาเจซุบาနောက်တူကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ2000ချိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ကနေပြင်ဆင်နိုင်ဖို့နိုင်ငံရေးကြိုးပမ်းမှုအနေနဲ့စီစဉ်ဆောင်ရွက်မှုတွေအားလုံးကလုံးဝအောင်မြင်နိုင်လိမ့်မည်မဟုတ်ပါဘူးဒါ NLD 3နှစ်ကြာပြီးမှစီစဉ်လာရင်နိုင်ငံရေးကစားကွက်တစ်ခုကိုဒါနီးပြီးဝါတစ်ခုဖြစ်သုံးနာသာဖြစ်တယ်လို့ယုံကြည်ပါတယ်နော်ဒါကြောင့်မလို့ဒီလောက်ရက်ကလည်းအချိန်ကုန်နေလူကုန်ငွေပန်းနေလူကုန်လူတွေပြန်မနဲ့အဆင့်နဲ့သွားနိုင်ပါလေ။ဒါကြောင့်မလို့ဒီကာကြုံမင်းအောင်လိုင်ကလည်း2008ခြေဦးကိုအသက်နဲ့လဲကာဝယ်မယ်လို့ဆိုထားတာကြောင့်စစ်တပ်ရဲ့သဘောထားကလည်းအရင်တော့ကရောအခုအချိန်ထိရောတစုံတရာဘာမှပြောင်းလဲခြင်းတာမရှိသေးတဲ့ကိုအထင်ရှားတွေ့နိုင်ပါ။ကြားကိုမျက်ကျွေးလို့မရပါဘူး။ကြားကြားပါပဲ။ကြားကိုမျက်စားတင်မယ်ဆိုရင်ကြားစားပဲခံရမှာ။ဒါကြောင့်မလို့ NLD အစိုးရရဲ့စံတော်ဘာစနစ်နဲ့ဖားတစ်ပိုင်းငါးတစ်ပိုင်းပုံစံမျိုးနဲ့တိုင်းပြည်ထူထောင်ရေးအမျိုးသားပြန်လည်တည်မြဲဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတာ2008ခြေဦးအောက်ကနေတွားလို့လုံးဝလုံးဝမဖြစ်နိုင်ပါဘူးတကယ်လို့ကမှာက2008ခြေဦးကိုဖျက်သိမ်းပြီးအစ်ပြန်လည်ရေးဆွဲရမှာလားဖြစ်ပါတယ်ဒါဟုတ်ပြည်သူလူထုအားကိုအသုံးချပြီးတတ်တည်ရှိရှိပြက်ပြက်သားသားရင်ဆိုင်ကျော်လွှားမှာဖြစ်ပါတယ်စစ်တပ်ကအာဏာပြန်သိမ်းမယ်ဆိုတဲ့အကြောင်းပြရမှာလို့ပါဘူးစစ်တပ်ကအာဏာကိုထိန်းထားပြီးသားပါမတူကြပါဘူးဆရာနာရှောက်ကတိုင်းပြည်လွတ်မြောက်ဖို့ဆိုရင် NLD အစိုးရရဲ့နေပြည်တော်မဟာဗျူဟာတွေအတိတ်တွေချမှတ်ပြီးတော့စနစ်တရပြင်ဆင်တည်ဆောက်ပြီးပြည်သူအားနဲ့ဆေးအာဏာရှင်အောက်ကလွတ်ရမလွတ်မြောက်အားလမ်းကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်ပြည်သူအားဒီတာအရာရာကိုပြောင်းလဲနိုင်မှာလို့ယုံကြည်ပါတယ်ဟုတ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဦးညွန့်လာဆွေးနွေးပြတဲ့ကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးမြန်မာပြည်မှာဥပဒေကစီးပီးသားပါအဲဒီလက်ကလည်းစီးပီးသားဘုဒ္ဓလက်ထက်ကလည်းစီးပီးသားဥပဒေဝင်လက်ထက်ကဒီ2008ဆိုတာကဟိုကျေရောဟိလေးအောင်တည်းနဲ့ထွက်လာတယ်မဟုတ်2008ကသူတို့လိုအောင်ဆွဲပြီးယူထားတာပါနောက်တော့သူတို့ကလည်းအမေသူတို့ကလည်းပြောထားတယ်ဆွဲပြီးပြင်တယ်ပြင်လို့ဆိုဆက်တဲ့ကောင်ကိုဘာမှလုပ်လို့မရအောင်ရခိုင်ရေးလုံးလိုက်ခဏလေးဟိုတိုင်းသာစစ်တွေလုံးလိုက်မလုံးနိုင်အောင်မလုံးရှားနိုင်အောင်သူတို့လုပ်ထားတာ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ထိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်ကိုသီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကျွန်တော်ရဲ့အစ်မပြောရလို့အားလုံးရဲ့သဘောထားကိုကျွန်တော်အနေနဲ့ကြိုးစားပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ဆောက်စီချီကံဥရယာနဲ့ချက်ရှိပါတယ်ခင်ဗျပြင်ဆင်မလားနော်အစ်စ်ရေးဆောင်မှာအဲ့ဒီချက်အဓိကလှုပ်ဆောင်ဖို့လိုပါတယ်ခင်ဗျကျွန်တော်တို့နော်ဗမာပြည်သူတွေကနော်အဖိနှိတ်ခံဘဝကိုရောက်နေတာနှစ်ပေါင်းများစွာကြာနေပါပြီနော်ဘိုးချုပ်မင်းအောင်လည်းပြောခဲ့ပါတယ်နော်ကျွန်တော်တို့နော်တို့ကဒီလိုအဖက်ပြုတ်ချီကံဥတွေမပြင်ပါဘူးမပြောအောင်ဆိုမှပြောပါဦးပြင်မယ်လို့ပြောပါတယ်ဘယ်တော့ပြင်မလဲအဲ့ဒါကိုအချက်ကျွန်တော်တို့ကသိနေချင်းပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ကျွန်တော်တို့ပြည်သူတွေကိုလက်သားရနာတော့အခုလည်းလက်သားရနောက်လည်းလက်သားအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ဒီတလက်စာတွေပဲဒီစာစာအောင်လည်းဖော်ပြချင်ပါတယ်သူကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါမတ်စုံမွန်ဖတ်ပြပေးပါဦးခင်ဗျ
2008ခုနှစ်ဖွဲ့စည်းပုံကိုအစ်စ်ရေးဆွဲတာပြင်ဆင်တာကို
တက်မတော်ကဆက်ဆက်ထိမခံအပြင်းထန်ကန့်ကွက်တဲ့အခြေအနေကနေအခုခါမှာတော့ပြင်ဆင်တာကိုလက်ခံနိုင်တယ်သို့တော့2008ဖွဲ့စည်းပုံပါလှုပ်ထုံးလုံနည်းအရသာပြင်ဆင်ဆောင်ရွက်ရမယ်လို့တက်မတော်ရဲ့သဘောထားကိုထုတ်ဖော်လာပါတယ်တက်မတော်သားကိုယ်စားလှယ်တွေကလွှတ်တော်အတွင်မှာကန့်ကွက်တယ်ဆိုတော့တကယ်တော့2008ဖွဲ့စည်းပုံပါလှုပ်ထုံးလုံနည်းအတိုင်းဆောင်ရွက်ဖို့တောင်းဆိုထားတာဖြစ်မယ်ပြင်ဆင်ရေးကိုသဘောမတူတာမဟုတ်ဘူးလို့သိရပါတယ်ဒါဟာပြောင်းလဲလာတဲ့တိုးတက်မှုတစ်ခုပါဒီအခြေအနေမျိုးရောက်အောင်အစိုးရနဲ့တက်မတော်ညှိနှိုင်းဆွေးနွေးမှုများရှိခဲ့လို့သဘောတူညီချက်များရခဲ့လို့ဒီအခြေအနေကိုဆောင်ရွက်နိုင်ခဲ့တယ်လို့တွက်ဆလို့ရနိုင်မယ်ထင်ပါတယ်ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးကြိုးပမ်းမှုကိုအဟံတားဖြစ်နေစေခဲ့တဲ့ဒီဖွဲ့စည်းပုံကိုပြင်ကိုပြင်မှဖြစ်မယ်ဆိုတာအစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများနဲ့ကဘာကပါသဘောပေါက်လက်ခံထားတဲ့အတွက်တက်မတော်အနေနဲ့အပြစ်တင်ခံပြီးစန့်ကျင်လိမ့်မယ်လို့မထင်ပါဘူးပြင်ဆင်ရေးအတွက်လှုပ်ထုံးလုံနည်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံပါသတ်မှတ်ချက်အတိုင်းမဟုတ်တော့လဲဥပဒေကြောင့်အရာပြည်သူ့လွှတ်တော်ကလက်ခံနိုင်တဲ့နီလန်နဲ့လှုပ်ဆောင်မှာဖြစ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့ကိစ္စကလို့အစဉ်ပြေချုံးမွေးနိုင်မယ်လို့ထင်ပါတယ်ကော်မရှင်ထဲမှာတိုင်းရင်းသားအဖွဲ့အစည်းတို့အပါအဝင်နိုင်ငံရေးအဖွဲ့အစည်းပေါင်းစုံတို့ရဲ့ကိုယ်စားလှယ်တွေတက်မတော်ရဲ့ကိုယ်စားလှယ်တွေကိုပါထည့်သွင်းဖွဲ့စည်းမယ်လို့ကြားသိခြင်းအပြင် All Inclusive ဘောင်အတွင်းကအားလုံးပါဝင်အကြံပြုညှိနှိုင်းဆွေးနွေးဆောင်ရွက်နိုင်မှာဖြစ်လို့အချိန်အခါနဲ့အခြေအနေအရလက်ရောညီထွေဖြစ်မှာဖြစ်လို့ဖွဲ့စည်းဆောင်ရွက်မှုအစဉ်ပြေချုံးမွေးလိမ့်မယ်လို့ယူဆပါတယ်။နိုင်ငံအကျိုးပြည်သူအကျိုးတို့အတွက်ပြည်သူဆန္ဒနဲ့အညီဖြစ်စေဖို့မေတ္တာစေတနာထားပြီးဆောင်ရွက်တာဖြစ်လို့မေတ္တာစေတနာနဲ့တကိုးနဲ့ဖွဲ့စည်းပုံတန်မဏိတိုင်းကြီးကိုထိုးဖောက်မှာဖြစ်လို့အောင်မြင်ပါစေလို့ဆုတောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါသူကတော့ဒီဖွဲ့စည်းပုံပြင်ရင်တက်မတော်ဘက်ကတစုံတရာလိုက်ရောလာတယ်ဆိုတဲ့အမြင်ရှိပါတယ်နောက်တစ်ခုကတော့ဒီဒေါ်အောင်ဆန်းစုကြည်ဒီနိုင်ငံတော်တိုင်ပင်ခံတာဝန်ယူလာမျိုးလို့ဖွဲ့စည်းပုံကိုဟိုနီးနာပိုင်းအရာဟိုကျော်လွှားတဲ့နိုင်တဲ့ကိစ္စမျိုးကိုလည်းထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါ်တုမေကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီဖွဲ့စည်းပုံပြင်ရင်မှာဒီလိုဥပဒေကြောင်းနဲ့ပေါ့လေကျွန်တော်တို့တကယ်အရေးကြီးတဲ့ကိစ္စတွေတကယ်ဒီမိုကရေစီမဆန်မဲနဲ့ဖြစ်နေတဲ့အပိုင်းတွေကိုကျော်လွှားနိုင်တဲ့အပိုင်းတွေရောဟိုဘလောက်များရှိလဲခင်ဗျာအခုချိန်မှာ
ဟိုလက်ရှိကျွန်တော်တို့ဖွဲ့စည်းပုံကမန်ဒီယလေးလာကြည့်မယ်ဆိုလို့ရှိရင်ပြင်ဆင်ရတာအင်မတန်ခက်ပါမယ်အဒီကနေပြီးတော့6-6ပါပဲ6-6ကိုနေပြီးတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူးဒါပေမဲ့မဖြစ်နိုင်ပေမဲ့ဒါကြောင့်ကြာမှာဖြစ်ပါတယ်ဒါကြောင့်မို့ဒီမှာအနေနဲ့တော်ဆွနေမယ်ဆိုလို့ရှိရင်ပထမဆုံးဒီမိုကရေစီစနစ်စနစ်နဲ့ဖက်ဒရယ်ပြည်ထောင်စုကိုသွားဖို့ဆိုလို့ရှိရင်တော့ဆက်တော်ထဲမှာရရှိနေကြတယ်25ရာခိုင်ကိုအမှောက်ဆုံးချေလျှောက်ရပါမယ်ကျောင်းဝန်ကြီးဌာနတွေစိတ်ကြအထူးအရေးကြီးတာကိုမပြောခင်မှာလွတ်တော်ပြီးဒီမိုကရေစီမှာကြီးကြပ်ရေးဆွဲထားတဲ့ပုံစံတွေနဲ့ပဲလွတ်တော်ကိုဆက်ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီမှာနေနေကတော့ဖြစ်နေနေဆောင်ရွက်ရမယ့်အရာပြီး25ရာခိုင်နှုန်းလွတ်တော်တွေကနေပြီးတော့ဖြည့်ရှုပ်ဖို့တက်မတော်ကောင်းဆောင်များကကြိုးပမ်းရမှာဖြစ်ပါတယ်။တက်မတော်ဒီဒီပုံစံပုံအခြေခံဥပဒေပြင်ဆင်မှာအဓိကအကျဆုံးအဖွဲ့အစည်းအဓိကအကျဆုံးအခွင့်အရေးနာမှာနေပြီးတော့ပါဝင်နေပါတယ်။ဒီအဓိကအဲ့ဒါနဲ့ပါဝင်နေတဲ့ပုံပုံများဒီချေရှုံးမှုကိုဆောင်ရရမှာပေါ့။ဘာလို့လဲဆိုတော့ငွေတွေဖြစ်ပေါင်းရဆိုတော့ဖိနောက်ကျကျန်ခဲ့ပါပြီ။ဒီဖိနောက်ကျကျန်ခဲ့တဲ့သမိုင်းကိုရေးမယ်ဆိုလို့ရှိရင်တမတော်ကသမိုင်းစစ်ကိုရေးဖို့အတွက်ဒီချင်းကအဖွင့်ကြီးအောင်ဖြစ်ပါတယ်။ဒါကြောင့်မလို့တမတော်အနေနဲ့ဒီချင်းကမှအဖွင့်ကောင်းကိုလက်လို့ပုံချုံမခဲပဲနဲ့ဒီအဖွင့်ကောင်းကိုရယူလိုက်တာ။ရယူလိုက်ပြီးတော့မတ်တော်မှနေပြီးတော့25ရာခိုင်နှုန်းကိုချေရှုံးပြီးလို့ရှိရင်ဒီ25ရာခိုင်နှုန်းချေရှုံးပြီးတဲ့နောက်မှာတော့85ရာခိုင်နှုန်းကျော်ဒါကမှနေပြီးတော့ပြင်ဆင်ချက်တွေအတွင်းဒီအခိုင်အမာတွေရရှိလာမှာဖြစ်ပါတယ်။ဒီလမ်းကြောင်းကလည်းမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကြီးတဲ့ဥပဒေပြင်ကျင်းမှုကိုအောက်ရနိုင်ဖို့လို့ကျွန်တော်တို့ဟိုခံယူပါတယ်။အဲကြောင့်မလို့အဲ့မတော်ဒီအဓိကကဏ္ဍကပါဝင်တက်ချက်မလို့ပထမဆုံးဖြစ်တော်မှာ representative ကျွန်တော်တကယ်ဒီသူ့ကိုဆက်ပြီးတော့ consolidate နဲ့တော်ဝင်ပြီးဖွင့်ပြုကြည့်ပြီးကျွန်တော်တို့ကတရားခံရမှာဖြစ်ပါတယ်ရှင်။
โอเคကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီ Facebook ကနေကိုကျွန်တော်တရိုက်ထုတ်လွှင့်နေတဲ့နေရာမှာမှတ်ချက်ပေးနေတာလည်းရှိပါတယ်တူဦးကဆိုရင်တော့ဒီ U2 ဆိုတဲ့ account ပါရှင်မှာသူကတော့ဖွဲ့စည်းပုံပြင်ဖို့တက်မတော်မှာလည်းတာဝန်ရှိရတယ်တိုင်းပြည်ကိုချစ်တဲ့တက်မတော်ဖြစ်တဲ့ဆိုပြီးတော့ရေးပါတယ်သူကတော့စောစော .2 မီပြောထားတဲ့အမြင်မျိုးရှိပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့စောစောပေါ်လေဦးညွန့်လာကနေဒါတယောက်ကလည်းဆွေးနွေးသွားပါတယ်ဒီဖွဲ့စည်းပုံကြီးကခုလက်ရှိကရှိနေတဲ့ဖွဲ့စည်းပုံကဘလို့မှတုံးစားမရဘူးဆိုတဲ့အနေအထားမျိုးသူကပြောထားပါတယ်ဆိုတော့ဒါအစ်စ်ကိုပြန်ရေးမှရမယ်ဆိုပြီးပြောပါတယ်စောစောကကျွန်တော်တို့ဒီမိထီလာမျိုးဥစိန်မောင်ရဲ့စာမှာတော့ကျွန်တော်တို့ဒီချို့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် တာဝန်ယူတာမျိုးလို့ပေါ့လေဖွဲ့စည်းပုံနီးနာပိုင်းရကျော်လွှားပြီးတော့ကျွန်တော်တို့ရှောင်ကွင်းပြီးတော့ကိုလိုချင်တဲ့ရအောင်လုပ်နိုင်တဲ့နီးလမ်းမျိုးတွေလည်းသူကအကြံပြုတာရှိပါတယ်ဆိုတော့ဒီလိုမျိုးပေါ့လေကျွန်တော်ဥပဒေရေးရာကြီးကကျွန်တော်တို့ချင်းကပ်နိုင်တဲ့နီးလမ်းတွေရောဘလောက်များဒီအခြေခံဥပဒေမှာရှိနေမလဲခင်ဗျာ
လုံးဝမရှိဘူးဗျာ436ကာကြီးနဲ့ခါကြီးရခန်းစက်နဲ့မှာပေါ်ပြီးအောင်ကျန်လို့ပြင်လို့ပြောတာတော့နော်အဲ့တော့436ကာကြီးမှာပုံမှန်ပေါင်း95ခုကိုလေးဘုံဒီသစ်တော်ကိုကိုယ်စားလေလေးဘုံတုံးဘုံကျော်ရဲ့ဆန္ဒမင်းနဲ့ပြီးတာတောင်မှကျွန်တော်က referendum ကိုဒုစရနာခံယူရပြီးပြီးတော့ဆန္ဒမင်းပြီးလို့ရှိပြီးထွက်ဝဲတယ်ဆန္ဒမင်းနဲ့ပြီးပြီးအောင်ဆိုတော့ဒါကျွန်တော်ခဏခဏပြောတယ်ဒုတိယအာရဇင်းနဲ့ဒီပါတီအာရဇင်းမှာပဲ436ခါကြီးကျတော့ကျန်တဲ့ပုံမှန်160ကျော်ကနေပြီးတော့ဒါ85000နှုန်းကျော်နဲ့ပြရမယ်ဆိုတော့85000နှုန်းကျော်ဆိုတဲ့အတွက်ရွေးချယ်ပညာခွင့်ရှိတဲ့ခံခွင့်ရှိတဲ့ပုဂ္ဂိုလ်အကြီးအကျယ်တဲ့ကျော်နေတော့စစ်တပ်တွေကပါးကိုပါရမှာကျွန်တော်မကြာခဏပြောပါတယ်တမတော်သားကိုယ်စားလှယ်တွေကအယူအဆမှုကြီးရဲကောင်းတယောက်ကမဲပြီးမှအကုန်လုံးက zero option ညာသဘောတူတော့မှသွားမယ်အနေထားဆိုတော့ဒီ25000နှုန်းထွက်သွားပြီးဆိုတာလည်း466ဖြစ်မှာဆိုတော့အင်းကြီးနဲ့မှမဖြစ်နိုင်ဘူးအဲ့တော့တွတ်တော်ထဲမှာကြီးညင်တော့ဒီရတဲ့ပြင်လို့ဆိုတာမင်းတို့မပြင်းနဲ့ဆိုပြောတာနဲ့အတူပါပဲအဲ့တော့တနည်းအားဖြင့်ပြောရင်ပြင်းပြင်းရောကျွန်တော်ထင်တယ်ဒါဟိုကမလို့နဲ့မင်းတို့ဆွေးနွေးညီနိုင်တဲ့နီးနန်းတတိလာနဲ့ရှိတယ်အဲ့ဒါကိုဆွေးနွေးတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါတို့မညာပေးနေတော့သူ့တော်ထဲမှာသူတို့ရဲ့လုပ်ထိုးလုံးလေးကတော့ဒီအပေါ်စီးပုံကြီးကပြင်းနေဆိုရင်တော့ဘယ်လိုနည်းနဲ့မှပြင်ရာအကြောင်းကြီးကျော်လွားနိုင်ကြအကြောင်းလည်းမရှိဘူးလို့ကျွန်တော်ထင်တယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ญาတိဆိုတာအရင်သွားအရင်ကရှိခဲ့တဲ့ပုဂ္ဂိုလ်များသူတို့ပြပြီးသင်ခဲ့တဲ့ခါဖြစ်တယ်။အဲသူတို့မတော့အတုံးချဖြစ်ခဲ့တဲ့အပိုင်ကိုဒီဘက်ကခောက်ကင်တာပဲဖြစ်တယ်။အဲတော့ဒီတဲ့ပုံမှန်များရတော့ပေါ်ရှိတဲ့ချောင်းလေးကိုဒီတက်မတော်ရဲ့ဘောဓိဇင်မပါပဲနဲ့ဘယ်လိုနည်းနဲ့မှပြင်ဖို့မဖြစ်နိုင်ပါဘူးလို့ကျွန်တော်ပြောတယ
်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ကနေမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ်။တခုကတော့စမ်းနိုင်ပြည့်ကျော်ဆိုတဲ့အကောင့်မှာသူကတော့နိုင်ငံရေးပါတီလေဒေါ်စုဆိုးရွားကိုကူညီကြဖို့လိုအပ်ပါတယ်ဆိုပြီးသူကတိုက်တွန်းပါတယ်။နောက်ကျွန်တော်တို့စာရစာတော့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာပေးပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။မိမိတို့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုအတွက်ဤရွယ်ချက်ရှိရှိရေးဆွဲထားတဲ့2008နာဂက်ခြေဥ်ကိုကာကွယ်ဖို့ကာကြုတ်ကတိုက်ရိုက်ရွေးချယ်ခန့်ထားတဲ့25ရာခိုင်နှုန်းတွေရှိနေသမျှခြေဥ်ပြင်ဆင်ရေးခက်ခဲကောင်းခက်ခဲနိုင်ပါတယ်။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုတကယ်ပဲလိုချင်တဲ့ဖေရိုပီတောင်စုတိဆောက်ရေးနဲ့အတူတက်မတော်ရဲ့ဂုံးသိက္ခာကိုတကယ်ပဲမြင်ခြင်းနဲ့အမျိုးသားရင်ကြားစစ်ရေးကိုတကယ်ပဲမြင်တွေ့ခြင်းနဲ့တိုင်းပြည်နဲ့လူမျိုးကိုဆင်းရဲနဲ့နှက်စေတဲ့နိုင်ငံတကာဖိအားတွေကိုပြေလျော့စေခြင်းနဲ့ဆိုရင်ခြေဥ်ပြင်ဆင်ရေးလှုပ်ရှားမှုတွေမှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနဲ့နှွေးနှွေးထွေးထွေးယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်အကယ်၍ခြေဥ်ပြင်ဆင်ရေးမှာပါဝင်ကြမဲ့ကိုယ်စားလှယ်တော်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနန်းလူညီမကြီးအမျိုးသားပြန်လည်တင့်မြတ်ရေးတို့အတွက်မယုံကြည်မှုတွေတိုးပွားနေတဲ့တက်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ရမယ်။နောက်ကြောင်းပြန်အရေးကြီးမယူနိုင်ရေးပုံမှန်436နဲ့59စာလုံးအပါအဝင်ငိမ့်ညမ်းစွာအသွင်ကူးပြောင်းရေးအတွက်အဟန့်တားဖြစ်နေတဲ့ပုံမှန်တွေသကလုံးအယူဆတွေအလုံးကိုပြင်ဆင်လို့ရအောင်ကြိုးပမ်းတင်တယ်လို့ယူဆမိပါတယ်။အကယ်၍သာဖော်ပြပါဥပဒေနဲ့သကလုံးအယူဆတွေကိုတက်မတော်ကိုယ်စားလှယ်တွေအနေနဲ့ပူပေါင်းပြင်ဆင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးအလင်းမြန်ရရှိနိုင်ပြီးဖေရိုပီတောင်စုတည်ဆောက်နိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေလည်းယုံကြည်မှုရှိရှိဆွေးနွေးနိုင်မှာဖြစ်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။ဒီမှာကျွန်တော်နောက်ထပ်ဒီကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်တခုကလည်းဒီမှာ Facebook မှာမှတ်ချက်ပေးထားပါတယ်။ခက်နေတယ်ဆိုတာကလည်းမပြင်ချင်းလို့ခက်နေတာပါတဲ့။စေနာမန်လော်လလေးနဲ့ပြင်လို့ရတယ်ရိုးရိုးလေးတွေးရတာအဖြေထွက်တယ်တဲ့။ဒါမှမဟုတ်လည်းရှင်းနေရေးဆရာအူချင်းမျိုးလက်ကိုအလိုက်ပါတဲ့6လနဲ့သူအပြေးရေးပေးပါမယ်ဆိုပြီးအမခံထားပါတယ်ဆိုပြီးသူကခဏနောက်ရေးထားတာတွေ့ပါတယ်ဆော့ဆော့ဒီမောင်တသနာရဲ့စာအုပ်ပြန်ပြောရမယ်ဆိုရင်တော့သူကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတာတက်မတော်တွေ့လဲနိုင်ငံရေးကုန်သက်ကတက်နိုင်တယ်စစ်တပ်ကနိုင်ငံရေးမှာနေရာယူထားတာတွေရှော့ပေးတင်တယ်ဆိုပြီးသူကတိုက်တွန်းထားပါတယ်ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးအနာတွေကိုရှော့ဖို့ဆိုတော့တက်ဖက်ကကိုယ်တိုင်လိုလားလားရှိမှဖြစ်မဲ့ကိစ္စဆိုတော့လွယ်လွယ်ကူကူနဲ့မဖြစ်နိုင်ဘူးဆိုတာလေဒေါက်တာမေဆော့ဆော့ကတော့ပြောထားပါတယ်ဒါပေမဲ့ဒီကြားထဲမှာပဲပေါ့လေကျွန်တော်အဖြစ်နိုင်ဆုံးအခြေအနေတည်းရဖွဲ့စည်းပုံပြင်ရေးမှာစုံမတ်တစ်ခုအနေနဲ့စမယ်ဆိုရင်ဘယ်နေရာများစနိုင်မယ်လို့ယူဆလဲဒေါက်တာမေခင်ဗျာ
စုံမတ်တစ်ခုအနေနဲ့ကတော့အစ်ကောင်းဆောင်ရပါတယ်စုံမတ်ကိုနေပြီးတော့ဖွင့်ပြပို့ကိုပိုင်ဆိုင်ထားတာတော့အဲ့မတော်ရဆိုတော့ဒီစီကတက်ပြန်တော့ဒီကတော့စုံမတ်ချင်းလေးဖြစ်ပေါ်လို့ပဲဟိုအမှုနည်းကျွန်တော်ပြောရမယ့် solution တမတော်ဒီအတူတူအခိုင်အမာလာရှိတယ်။သ ဒီလိုရင်းကလည်းဥမှုရုံးချာလည်းဥမှုရုံးတွေနိုင်ငံအကောင်အထည်ဖိတ်ထားတဲ့ဖြစ်နေပါတယ်။ဒါကြောင့်လို့နေပြီးတော့ဒီလိုကီးပလေးယားကတက်မတက်ဖြစ်တာ။ဒုတိယတစ်ခါတော့လက်ရှိနေပြီးတော့မြန်မာနိုင်ငံမှာအများဆုံးအနိုင်ရပါပြီဖြစ်တာ။အမေဒီကောင်းဆောင်တွေနဲ့နေပြီးတော့ဒီတက်မတက်ကောင်းဆောင်တွေဒီကနိုင်ငံကောင်းစားရေးအတွက်ကျင့်ရပါမယ်။ကျင့်ကြတဲ့အခါမှာလည်းတက်မတက်ဆက်ဆက်ဖြည့်ဆည်းမှုတွေလုပ်ရပါမယ်။ဘာဖြစ်လို့လဲဆိုတော့အကျဉ်းကိုတင်းလို့ရအဲ့တော့ဒီနေ့တက်ဖြည့်ရှင်းမှုလုံးမှာပါလို့ကျန်တဲ့ကျင်းကိုဖြည့်ရှင်းသွားမှာဖြစ်ပါတယ်။ဒါတစ်ခုကတော့တောင်းတမြေရဲ့ကောင်းဆောင်ရဲ့အထင်မှာဖြစ်ပါတယ်။တောင်းတမြေရဲ့မြေတွေလိုလားချက်ပြီးစစ်ကြီးဝင်ကျင်းစီးတဲ့မှာအကျဉ်းနေပါတယ်။ဒါပေမဲ့တောင်းတမြေရဲ့ဒဏ်မြင့်ညံ့မှုကိုတောင်းတမြေရဲ့ပုံပေါ်ချက်ချက်ပေါ်ကိုအမှတ်ခံဖြစ်ပြီးနိုင်တဲ့စစ်ကြီးပုံကိုပြင်ဆင်ရပါမယ်။ဒီနေ့ဒီဆင်းတဲ့ခါမှာလည်းကျွန်တော်တို့ဒီတက်မတော်ကောင်းဆောင်လက်ရှိအနိုင်ရပတ်ကောင်းဆောင်တောင်းတာများဒီကောင်းဆောင်များကျွန်တော်တို့ဝေဖန်ပါနိုင်ငံရေးဆောင်ဆက်မလို့ကျင်းပြပါမယ်ကျင်းပြမှာပါနေပြီးတော့အဖြစ်ချက်မှဖြစ်ပါတယ်ဒါကြောင့်မို့တကယ်လဲဒီပေါ်မှာဖွဲ့စည်းပုံပြင်ဆင်ရေးပေါ်မှာကိပလေရတာတမတ်ဖြစ်ပါတယ်အမှန်ဆိုတမတ်တော်တော်ကပြင်းမှနေတဲ့ဒီလိုအကြောင်းကိုခက်ချင်းနေတာပါဒီအရေးကိုခက်ချင်းနေတဲ့အရာကိုဒီချိန်မှာနေပြီးတော့ဒီဝက်တိုင်းကဒီခုနီးတမတ်အနေနဲ့အခုကောင်းကြီးကြီးရှင်ပါတယ်တမတ်ကနိုင်ငံအကောင်းကြီးအတွက်အမေကောင်းဒီကဝိဇာရတဲ့မှာချစ်ပါပါဒီအစ်အမီကိုအမီရဆက်ဖော်လို့ဒီမှာရတော့အားပေးရပါပါဒါကြောင့်မို့အထက်ကဒီပလေယာမျိုးဒီတက်မှာချစ်ပါ
ပြင်နိုင်ဆွေးနွေးပြတဲ့မြို့သားလွတ်တော်ကိုယ်စားတော်ထုမေလူခွေရှင်ရဲ့ဦးသိန်းသန်းကိုရိုင်းပါဝင်ဆွေးနွေးရသူရဲ့မှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်ဆင်ပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပေးနေပေမဲ့network ပိုင်းဆိုင်ရာအခက်အခဲကြောင့်အတန်တိုးနေတာမကြည်လင်တာဖြစ်နေတာကိုတောက်မှန်အပ်ပါတယ်နောက်ပိုင်းမှာအတန်လွှင့်အစီအစဉ်အစအဆုံးကိုပြန်ပြီးတင်ပေးပါမယ်ခင်ဗျာ
လာမယ့် February 14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ VOA ပရိသတ်တွေလည်းလေးလိုက်ပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်အချစ်တခြင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပေးရင်ချစ်သူများနေ့ဆင်နွှဲကြပါစို့နော်ကိုချစ်ခင်ရတဲ့မိဘအဆွေမျိုးမိတ်ဆွေပေါင်းသင်းကိုရဲ့အိမ်တော်ဘက်ဒါရီအားလုံးအတွက် Valentine တခြင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ပရိသတ်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမတ်တရားစကားလေးတွေလာထားနိုင်ပါတယ်ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။အားလုံးအတွက်ချစ်ချင်းရင်းနဲ့တင်ပြန်ထုံပါစေ
။ VOA ကိုစာရေးသားပေးဖို့ကြပါအောင်ခင်ဗျာ။အခုတော့သတင်းချင်းညုတ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယချင်းမြောက်ထိပ်သီးဆွေးနွေးပွဲကို February 28 မှာကျင်းပဖို့မြောက်ကိုရီးယားနိုင်ငံပြင်ရမှာပြုလုပ်တဲ့ပြင်ဆင်မှုဆိုင်ရာဆွေးနွေးပွဲတွေဟာတောက်ကြန်နေမှာပြီးသွားပြီဖြစ်ပြီးဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့မြောက်ကိုရီးယားဆန် American အထူးတန်တမာ Stephen Bacon ကပြောကြားလိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲဘယ်အခြေဆိုင်မယ်ဆိုတာမသိသေးပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနေဆက်ဖြစ်ပြီးဆွေးနွေးမှုတွေမှာရလကောင်းနေရှိတယ်လို့အထူးတန်တမာကစနေနေ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ဂျွမ်ဟွာနဲ့ဆိုးမှတွေ့ဆုံစင်မှာပြောကြားလိုက်တာဖြစ်ပါတယ်။ Venezuela နိုင်ငံတွင်တပုံ Hezbollah လူစုတွေရှိနေပေမဲ့ဒီဒေသတွေက American နိုင်ငံသားတွေကိုကာကွယ်ဖို့နဲ့လူသားစုရင်ဆိုင်နေတဲ့ဒုက္ခတွေရော့သွား American စစ်တပ်ကလက်တလော့အဓိကလှုပ်ဆောင်သွားမယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပြောဆိုချက်ကို American ပြည်ထောင်စုတောင်ပိုင်းတိုင်းစစ်ဌာနချုပ်ရေဒတ်ဗိုလ်ချုပ်ကြီးက VOA ကိုပြောပါတယ်။မြန်မာနိုင်ငံတလော့ဥယျာဉ်ရွှေ့ပြောင်းနေရသူဘယ်လောက်ရှိလဲဆိုတာအတိအကျသိဖို့ခက်ခဲနေတယ်လို့ပြည်ရင်းဥယျာဉ်ရွှေ့ပြောင်းနေရသူတွေနဲ့ပြပထွက်ပြေးမဲ့ဒုက္ခတွေနောက်ထပ်တွေ့လာနိုင်တယ်လို့ UNHCR ကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇာဒုက္ခသည်စခန်းအတွက်အမေရိကန်ဒေါ်လာ5,000အကူအညီပေးမယ်လို့ဗီယက်နမ်ကပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလှိုင်းတူ30:40 48တို့ကနေထုတ်လွှင့်ခဲ့တာပါ။VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွပြည်သူပြည်သားအားလုံးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.